Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်ဝါရှင်တန်မြို့တော် View American တန်ကနေ2015ခုနှစ်ဇွန်လ4ရက်ကြာတာရင်းညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းနိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တွေကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီနေ့ညအတွက်အစီအစဉ်မူကတော့ကျွန်မခင်ပြူထွေးပါရှင
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့မြန်မာနိုင်ငံမှာအပြောင်းအလဲတွေလှုပ်ဆောင်နေပြီမလဲစင်ကုန်မှုတွေအများပြားရှိနေသေးတယ်လို့ American ထိတ်တန့်လွတ်ထက်လွတ်တော်မှတူဟာသတိပေးလိုက်ပါတယ်ယူကရိန်းနိုင်ငံအရှေ့ပိုင်းမှာဒီဒီပတ်တက်ကြောပြန်ဖြစ်ခဲ့တဲ့တိုက်ပွဲတွေဟာအပြစ်ခတ်ရစဲရေးကိုပြောင်ပြောင်နှင်းနှင်းချိုးဖောက်လိုက်တဲ့လို့ရဲ့အဖြစ်နဲ့ EU ကဝေဖန်လိုက်ပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခွာညုံနဲ့တူကြီးညာပေးမှာပါ
ဟုတ်ကဲ့ပါရှင်လာမယ့်ဒီ2015ရွေးကောက်ပွဲမဲဆွဲစည်းရုံးမှုတွေမှာလိုင်းနာစောင့်ထိုင်ရမယ့်ခြေဝင့်တွေကိုနိုင်ငံရေးပါတီတွေအကြားမှာသဘောတူညီမှုရခဲ့ကြပါတယ်
ဒါပါတီဒီအားလုံးကဒီအကူသဘောတူညီဆွဲခဲ့တာနဲ့အားလုံးအဖွဲ့ချုပ်ပေါင်းအားလုံးလည်းနောက်ဘူးအရင်ကြီးကြည့်ပါလေတော့အဒီတော့ကိုလည်းပဲ
မကြခင်မှာပြည်စုံနာဆင်နိုင်ပါတယ်တခါရွေးကောက်ပွဲမတိုင်ခင်မဲဆန္ဒရှင်စီရင်ပြုစုမှုတွေမှာမှားယွင်းမှုတွေရှိရဲဆိုတဲ့ထောက်ပြချက်တွေနောက်ရခိုင်နိုင်ငံရေးပါတီတွေနဲ့ကုလသမဂ္ဂကိုယ်စားလှယ်တို့တွေ့ဆုံတဲ့တဲ့နဲ့သိမကြခင်တုန်းကပဲဒီမြမရေပြင်မှာကဲတင်ခဲ့တဲ့လှစီဒုက္ခတွေနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေဒီမြမအစိုးရဘက်ကတုံ့ပြန်ချက်တွေကိုမကြခင်မှာတင်ပြပေးသွားမှာပါအခုရင်ဆုံးကတော့နောက်ဆုံးရမြမနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့မက်ခွာညိုတို့ကတင်ပြပေးကြပါမယ်ရှင
်မြမနိုင်ငံမှာပြောင်းလဲတွေလှုပ်ဆောင်နေပြီမလဲစစ်မှန်တဲ့ဒီမိုကရေစီပေါ်ထွန်းလာဖို့အတွက်စင်ကုန်မှုတွေရှိနေစေဖြစ်တဲ့အကြောင်းအမေရိကန်ထိပ်တန်းတက်လက်တော်မှတူကသတိပေးလိုက်ပါတယ်မွတ်စလင်ရိုဟင်ဂျာပြဿနာတန်းတန်းလက်နက်ကန်တွေနဲ့ငြင်းငြင်းရရှိဖို့အခြေခံဥပဒေပြင်ဆင်ရေးစရာတွေလိုပြုပြင်ရမယ့်ကိစ္စတွေအများအများရှိနေစေဖြစ်တဲ့အကြောင်းအမေရိကန်ထက်လက်တော်လူများစုခေါင်းဆောင်မစ်မက်ကွန်နာကဒီကနေ့ပဲပြောကြားခဲ့တာ
ပါ We in the United States will be watching intently to see what happens in Burma in the coming months.
ရှင်းလာမယ့်လာရီအတွင်းမြန်မာနိုင်ငံမှာဘာတွေဖြစ်လာမလဲဆိုတော့အမေရိကန်ပြည်ထောင်စုအနေနဲ့အဆက်မပြတ်စောင့်ကြည့်သွားမှာဖြစ်တယ်လို့အပေါင်းလက္ခဏာဆောင်တဲ့အပြောင်းလဲတွေထွက်ပေါ်လာအောင်လဲတက်နိုင်သမျှအားပေးသွားမှာဖြစ်တဲ့အကြောင်းအထက်လွှတ်တော်မှာ Republican Party ရဲ့လူများစုခေါင်းဆောင် McConnell ကပြောကြားသွားခဲ့တာပါပြည်ရင်ပြောင်းလဲရေးတွေရဲ့ရလဒ်တွေဟာမြန်မာနိုင်ငံနဲ့အမေရိကန်နဲ့တတမန်ရေးစီးပွားရေးစီးရေးရာဆက်ဆံမှုတွေပေါ်တက်ရောက်မှုတွေရှိနေတယ်လို့လဲပြောဆိုသွားပါတယ်American သမ္မတ Barack Obama ဆူရကတော့မြန်မာနိုင်ငံမှာအပြောင်းလဲတွေလွတ်လာခဲ့ပြီးနောက်မှာပဲတိတိကျကျဆက်ဆံမှုတွေပုံမှန်လှုပ်ဆောင်လာခဲ့တယ်လို့လူခွင့်ရေးချုပ်ပေါင်းမှုတွေနိုင်ငံရေးပြည်내မှုတွေကြောင့် American ပြည်အောင်စုကစီးပွားရေးပိတ်ဆို့တန်ခတ်ထားတာတွေကိုလည်းရှော့ချပေးထားတာဖြစ်ပါတယ်
မြန်မာဆိုရနဲ့ကိုကန့်တပ်ဖွဲ့တွေကြားတိုက်ပွဲတွေအတွင်းဘုံးတွေလက်နက်ကြီးကြီးစံတွေမကြာခဏအကြရောက်လို့ရှိတဲ့တရုတ်နိုင်ငံယူနန်ပြည်နယ်ထဲမှာတရုတ်စစ်တပ်ကဒီသတင်းပတ်အစောပိုင်းစစ်ရေးလေ့ကျင့်ခဲ့တဲ့အပေါ်မြန်မာဆိုရကသတိပေးလိုက်ပါတယ
်ဒီလိုစစ်ရေးလေ့ကျင့်မှုတွေလုတ်တဲ့အတွက်ကြောင့်မလို့နှစ်နိုင်ငံအနေစားမှရှိနေပြည်သူလူထုတွေရောမြန်မာပြည်သူလူထုတွေနဲ့အစိုးရမှုတွေရှိနိုင်တယ်ဒါမှမဟုတ်တော့အလေးနဲ့ထားစဉ်းစားပါဆိုပြီးတော့တရုတ်နိုင်ငံဘက်ကိုကျွန်တော်နိုင်ငံရေးဝန်ကြီးဌာနအနေနဲ့ကြောင်ကြားထားပြီးဖြစ်ပါတယ်
တကယ့်စစ်မြေပြင်မှာလို့ကြီးစစ်တွေနဲ့ပြစ်ခတ်ပြီးလေ့ကျင့်ခဲ့တဲ့အပေါ်စိုးရိမ်တဲ့အကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဦးဝနမောင်လွင်ပြောသွားခဲ့တာပါတရုတ်အစိုးရတာဝန်ရှိသူတွေကတော့မြေပြင်နဲ့ဝေဟင်ပူရဲစစ်ရေးလေ့ကျင့်မှုတွေပါဝင်တဲ့အင်္ဂါနေ့ကစစ်ရေးလေ့ကျင့်မှုနဲ့ပတ်သက်လို့မြန်မာအာဏာပိုင်တွေကိုကြိုတင်အသိပေးထားတဲ့အကြောင်းပြောထားပါတယ်မြန်မာစစ်တပ်နဲ့ MNDAA ကိုကန့်တပ်ဖွဲ့တွေကြားတိုက်ပွဲတွေအတွင်းမြန်မာတိုက်လေယာဉ်တွေကကျဲချခဲ့တဲ့ပုံကြောင့်မလာထဲမှာလူ9ယောက်သေဆုံးခဲ့တဲ့အဖြစ်ပျက်အပါအဝင်နေဆက်ဖြတ်ကျော်ဖြစ်ပွားနေတဲ့မတော်တဆမှုတွေကြုံနေရတဲ့အချိန်မှာပဲတရုတ်နိုင်ငံဘက်ကစစ်ရေးလေ့ကျင့်မှုပြုလုပ်လာခဲ့တာလည်းဖြစ်ပါတယ်တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူဟွာချူရင်ကတော့မြန်မာနိုင်ငံအတွင်းကလက်နက်ကင်ပြိပခါတွေဟာတည်ငြိမ်အေးချမ်းရေးကိုထိခိုက်နေတယ်လို့တရုတ်နိုင်ငံဘက်ကယူဆတဲ့အကြောင်းပြောခဲ့ပေမဲ့စစ်ရေးလေ့ကျင့်မှုဟာလှုပ်ရှားလှုပ်ဆင်တာဖြစ်တယ်လို့လည်းပြောထားပါတယ်ရှင်
ဒီနေ့ငယ်လေးပိုင်းရင်းစင်မြစ်ထဲမှာတိမ်းမောက်သွားတဲ့ခီးစတဲ့တင်မောင်းမှာလိုက်ပါသွားသူတွေရဲ့ရုပ်လောင်းအများပြားကိုထပ်မံတွေ့ရှိခဲ့ရတဲ့အတွက်အသက်မသေးချန်နေတဲ့သူတွေကိုရှာတွေ့မဲ့အလားအလာတွေလည်းနှဲပါလာနေပါတယ်။ရေထဲမှာမောက်ကုံဖြစ်နေတဲ့တင်မောင်းဝမ်ဘိုက်ကိုကယ်ဆယ်ရေးသမားတွေဖောင်းနိုင်ခဲ့ပြီးတဲ့နောက်တင်မောင်းထဲမှာအလောင်း30ခုလောက်ကိုထပ်မံတွေ့ရှိခဲ့ရတဲ့အကြောင်းအစိုးရပိုင်းစင်မတဲ့င်းကဖော်ပြခဲ့တဲ့အတွက်အခုဆိုရင်တည်ဆုံးသူဖြစ်တဲ့အတည်ပြုနိုင်သူ65ယောက်အထိရှိသွားပါပြီ။တင်လာနေညနေပိုင်းမှာရုတ်တရက်တင်းမောမောက်ခဲ့ခြင်းကဆက်လို့ကယ်ဆယ်နိုင်သူဆိုလို့14ယောက်သာရှိပါသေးတယ်အသက်ကြီးရတဲ့သူတွေအများစုပါဝင်တဲ့ခီးတဲ့400လောက်ကတော့ပျောက်ဆုံးနေသေးပါတင်းမောတိမ်မောက်ရတဲ့အကြောင်းရင်းကိုတော့အာဏာပိုင်ကစုံစမ်းနေပါတယ်တည်ဆုံသူအရေးအတွက်ပို့တိုးလာနေတာကြောင့်ဆက်စွန်းနှစ်တွေအတွင်းတရုတ်နိုင်ငံရဲ့ရေချောင်းတမိုင်းမှာအဆိုးအဝါဆုံးမတော်တဆမှုလည်းဖြစ်လာနိုင်ပါတယ်အသက်မသေချန်နေနိုင်သူတွေကိုရှာဖွေကယ်ဆယ်ဖို့အာဏာပိုင်ကအပြင်းထန်ကြိုးစားပါမယ်လို့ကတိပေးထားပေမဲ့ပျောက်ဆုံးနေတဲ့ခီးတဲ့တွေရဲ့မိသားစုတွေနဲ့ ဆွေမျိုးသားချင်းတွေကတော့သတင်းတရရှိရမရပဲဖြစ်နေတဲ့အတွက်မချင်မတတ်ဖြစ်နေကြတာပါမနေ့တုန်းကဆိုရင်လည်းပြတ်ဆုံးနေသူတွေရဲ့ဆွေမျိုးတချို့ဟာတင်းမောတိတ်မောက်ရနေရာနီးရဲတပ်ဖွဲ့ကချထားတဲ့အတားအဆီးတွေကိုအတင်းဖြတ်ကျော်ဝင်ရောက်ပြီးသတင်းချက်လက်တွေပေးဖို့လည်းတောင်းဆိုခဲ့ကြပါတယ်ကယ်ဆယ်ရေးစီစဉ်နေတဲ့ပတ်သက်တဲ့သတင်းတွေကိုတင်းတင်းကြပ်ကြပ်ချုပ်ကန်ထားတဲ့တရုတ်အနာဘဏ်ကတော့ပြတ်ဆုံးနေသူခီးစက်တွေရဲ့ဆွေမျိုးတွေကိုရှာဖွေလုပ်ငန်းတွေလုံဆောင်ရနေရာနီးဒီကနေ့နောက်မိုင်းမှာပဲတွားခွင့်ပြုမယ်ဆိုပြီးကြေညာပေးထားပါတယ်
။တရုတ်နိုင်ငံဘီဂျင်းမြို့တော်ကတရုတ်နိုင်ငံရင်ပြည်မှာလွန်ခဲ့တဲ့1989ခုနှစ်တုန်းကဒီမိုကရေစီတောင်းဆိုဆန္ဒပြသူတွေကိုနှိမ်နှင်းခဲ့တဲ့နှစ်ပတ်လည်ထိမ့်မှတ်အဖြစ်ဟောင်ကောင်ကျွန်းမှာဖျောင်းတိုင်မီထွန်းဆူတောင်းပွဲကျင်းပခဲ့ကြပါတယ်။ဟောင်ကောင်ကျွန်းရဲ့ဗစ်တိုးရီယာပန်းချံကဒီကနေ့စုဝေးပွဲမှာတော့လူပေါင်း1000ချီပြီးတော့ပါဝင်ခဲ့ကြတာပါ။ဟောင်ကောင်ကျွန်းရဲ့အနာဂတ်နိုင်ငံရေးကိုအဓိကအဆုံးဖြတ်ပေးမဲ့ရွေးကောက်ပွဲတွေကျင်းပဖို့ရက်ပိုင်းသာလူတော့တဲ့အချိန်မှာပဲနှစ်ပတ်လည်အခမ်းအနားကိုကျင်းပခဲ့ကြတာလည်းဖြစ်ပါတယ်။တရုတ်နိုင်ငံရင်ပြင်အထိမ့်မှတ်အခမ်းအနားတွေကိုတော့တရုတ်နိုင်ငံပိုင်နက်ထဲမှာဟောင်ကောင်ကျွန်းကလွဲလို့တခြားနေရာတွေမှာကျင်းပခွင့်မရကြပါဘူး။နှစ်စဉ်နှစ်တိုင်းနှစ်ပတ်လည်နေ့နီးလာတဲ့အခါမှာလည်းဒီမိုကရေစီရေးလှုပ်ရှားမှုမှာထင်ရှားသူတွေကိုဖမ်းဆီးတာတွေတရုတ်နိုင်ငံရင်ပြင်လှုပ်ရှားမှုကိုအင်အားသုံးနှိမ်နှင်းခဲ့တာတွေကိုအင်တာနက်နဲ့လူမှုကွန်ရက်တွေမှာမဖော်ပြနိုင်အောင်ထိန်းချုပ်မှုတွေကိုလည်းလှုပ်လေ့ရှိကြပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူကတော့တရုတ်နိုင်ငံရင်ပြင်လှုပ်ရှားမှုနဲ့ဆက်နွယ်ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့အထိမ်းအမှတ်အခမ်းအနားတွေကျင်းပဖို့စူးစမ်းသူတွေကိုချိန်ချောက်နှောက်ယှက်မှုတွေကိုရပ်တန့်ဖို့လည်းဒီကနေ့ပဲတိုက်တွန်းခဲ့ပါတယ်။
View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လှိုင်းဒိုမီတာ24 kHz 1239လှိုင်းဒိုမီတာ25 kHz 11965လှိုင်းဒိုမီတာ32 kHz 9323လှိုင်းဒိုမီတာ51 kHz 5885စနီတနင်္ဂနွေမှာလှိုင်းလိုက်မီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ယူကရိန်းနိုင်ငံရှိဟိုင်းမှာဒီသတင်းပတ်သက်တက်ခဲမှုအသစ်တွေတကြောပြန်ပေါ်ပေါက်ခဲ့တာဟာဖေဖော်ဝါရီလကရရှိထားခဲ့တဲ့အပြစ်ခတ်ရစေးသဘောတူညီချက်ကိုပြောင်ပြောင်တင်းတင်းချိုးဖောက်အောင်ရောက်တဲ့အကြောင်းဥရောပသမဂ္ဂ EU ကဝေဖန်လိုက်ပါတယ်။တက်ခဲမှုအသစ်တွေကြောင့်နောက်ထပ်ပြင်းထန်တဲ့အခြေအနေတွေရဲ့ပေါ်ပေါက်လာနိုင်တယ်လို့လည်း EU ကော်မရှင်နာမင်းကြီးရဲ့ပြောခွင့်ရသူကဒီကနေ့ပဲပရက်ဆယ်မှာပြောဆိုသွားခဲ့တာပါ။ဒီချိန်ထဲမှာပဲယူကရိန်းနိုင်ငံရှေ့ပိုင်းကဒဘုံတွေထိ ंछ ုပ်ထွက်ရနေမြန်မာရုရှားစစ်သား9000လောက်ရောက်နေပြီးကြီးမားတဲ့ထိုးစစ်တစ်ခုနဲ့ရင်ဆိုင်ရနိုင်တယ်လို့လည်းယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကတတိပေးလိုက်ပါတယ်။အကြီးအကျယ်တက်ခဲမှုတွေနဲ့ကြောဟောင်းနိုင်တဲ့အထိချင်းချောက်မှုတွေရှိနေတဲ့အကြောင်းယူကရိန်းသမ္မတကဒီကနေ့မှာပဲလွှတ်တော်မှာပြောကြားသွားတာပါ။နိုင်ငံရှေ့ပိုင်းကခေါ်ထွက်ရေးလူလားသူတွေရဲ့အမကန်ဒေသတစ်ခုမှာတိုက်ပွဲတွေတကြောပြန်ဖြစ်ခဲ့ပြီးနောက်တစ်နေ့မှာပဲသမ္မတရဲ့တတိပေးချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။မင်းကဖြစ်ပွားခဲ့တဲ့ပြိပခတ်နဲ့ပတ်သက်လို့နှစ်ဖက်စလုံးကတော့အပြန်အလှန်ဖြစ်ပေါ်နေကြပြီးယူကရိန်းဆိုတာတာဝန်ရှိသူတွေကတော့ဒွန်ညက်စတေသအနောက်ပိုင်းမှာရုရှားလူလာတဲ့ခွက်ထွေရေးသဘုံအင်အားတထောင်လောက်ကလက်နက်ကြီးတွေတန်ချက်ကကားတွေအကူအညီနဲ့အယုံတက်ချိန်မှာတက်ခက်ခဲ့ရာကတိုက်ပွဲတွေဆက်ဖြစ်တာလို့ပြောဆိုထားတာပါသဘုံတွေကတော့တိုက်ပွဲအတွင်းအရဲသားတွေနဲ့လက်နက်ကင်တပ်ဖွဲ့ဝင်15ယောက်သေဆုံးတယ်လို့ပြောဆိုထားတယ်လို့ယူကရိန်းအနာဘဏ်တွေကတော့မရင်ကာမျိုးကတိုက်ပွဲအတွင်းမှာအစိုးရတပ်ဖွဲ့ဝင်3ဦးသေဆုံးပြီး30လောက်ဒဏ်ရာရရခဲ့တယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်
အမေရိကန်ပြည်ထောင်စုမက်ဆာချူးဆက်ပြည်နယ်ဘော့စတွန်မြို့မှာဒီသတင်းပတ်အစောပိုင်းရဲကအသေးပြတ်သက်ဖမ်းဆီးခဲ့သူဟာရဲတပ်ဖွဲ့ဝင်တွေကိုခေါင်းဖြတ်တပ်ဖို့ကြံစီခဲ့သူဖြစ်တယ်လို့အမေရိကန်အာဏာပိုင်တွေကပြောပါရယ်။24နှစ်ပတ်လုံစောင့်ကြည့်ခံခဲ့ရတဲ့အသက်26နှစ်အရွယ်ဥစမာရဟင်ကတခြားပြည်နယ်တွေကိုသွားပြီးတွေ့တဲ့လူကိုခေါင်းဖြတ်တပ်ဖို့တခြားလူနှစ်ယောက်နဲ့တိုင်ပင်ခဲ့သလိုတိုက်ခိုက်ဖို့အတွက်အမဲလိုက်ဓာတ်၃ချောင်းကိုလည်းဝယ်ယူခဲ့တဲ့အကြောင်းပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကပြောခဲ့ပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့အင်္ဂါနေ့မှာတော့အစီအစဉ်ပြောင်းသွားခဲ့ပြီးရဲတွေကိုရည်ညွှန်းပြီးယူနီဖောင်းအပြာရောင်ဝတ်တွေကိုတိုက်ခိုက်ဖို့မက်ဆာချူးဆက်ပြည်နယ်မှာပဲဆက်နေမဲ့အကြောင်းအပေါင်းအပါနောက်တစ်ယောက်ဖြစ်တဲ့အသက်24နှစ်အရွယ်ဒေးဗစ်ရိုက်ကိုပြောဆိုခဲ့တာဖြစ်ပါတယ်။နောက်ဒီနိုင်ပိုင်းကြာမှာပဲ FBI နဲ့ Boston ရဲတပ်ဖွဲ့တွေစေးဆိုင်တဆိုင်ရှိမှာ Rahim နဲ့ထိတ်တိုက်ရင်ဆိုင်ခဲ့ရမှာ FBI ရဲ့အဆိုအရသူဟာလုံခြုံရေးအရာရှိတွေကိုဓာတ်နဲ့လုံခြုံရေးအရာရှိတွေကိုဓာတ်နဲ့ခုခံတိုက်ခိုက်ဖို့ကြိုးစားရကနေအသေးပြစ်ခတ်ဖမ်းဆီးခံခဲ့ရတာပါဒီလုံခြုံရေးအနာပိုင်တွေပြစ်ခတ်တပ်ဖြတ်တာကိုခံခဲ့ရပြီးနိုင်ပိုင်းကြာမှာပဲအပေါင်းပါဖြစ်တဲ့ဖမ်းဆီးခံခဲ့ရသူ Right ကသူ့ရဲ့လက်ကင်ဖုန်းနဲ့ကွန်ပျူတာတွေကအချက်လက်တွေကိုဖျက်ဆီးပစ်ဖို့ Rahim ကိုမှာခဲ့တယ်လို့ FBI ကိုပြောပါတယ်ရှင်
။ဂါနာနိုင်ငံမျိုးတော်ကဓာတ်ဆီဆိုင်တစ်ခုမှာပောက်ကွဲမိလောင်ရာကမိုးဆက်မပြတ်ရွာသွန်းမှုကြောင့်ယာယီခိုးလုံနေကြရတဲ့လူပေါင်း83ယောက်ထက်မနည်းသေဆုံးသွားပါတယ်။မတော်တဆမှုနဲ့ပတ်သက်လို့ဂါနာဆိုးရတာဝန်ရှိသူတွေကအတည်ပြုပြောဆိုခဲ့ကြတယ်လို့ အခင်းဖြစ်ပေါ်ရနေရာကလာတဲ့သတင်းတွေမှာတော့ပောက်ကွဲမှုနဲ့အတူမိလာမှုတွေပြန့်နှံ့ခဲ့ရတာကအကာမျိုးတော်အလဲပိုင်းကစောက်ဦးတွေကိုလည်းမိခုဆက်ခဲ့တဲ့အကြောင်းဖော်ပြနေကြတာပါပောက်ကွဲမှုဖြစ်ပေါ်တဲ့အကြောင်းရင်းနဲ့ပတ်သက်လို့တော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးဒေသခံစေယုံတွေကတော့ထိခိုက်သေးဆုံးသူတွေကိုတက်နေတဲ့လောက်တည်ခဲ့ကြတယ်လို့လည်းအစိုးရတာဝန်ရှိသူတွေကပြောပါတယ်ထိခိုက်သူတွေနောက်ထပ်ရှိမရှိကိုတော့ဆက်လက်ရှာဖွေနေဆဲဖြစ်တယ်လို့သေဆုံးသူရေတွက်ရလဲပုံများလာနိုင်တယ်လို့အာဏာပိုင်တွေကသတိပေးနေကြတာပါကယ်ဆယ်ရေးလုပ်ငန်းတွေမှာတော့မိသက်ရဲစစ်တပ်နဲ့အရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတွေပူးပေါင်းဆောင်ရွက်နေကြပါတယ်။ရုံးမြင့်တန်ကြားမှတ်တမ်းတချို့မှာတော့မိကျွမ်းနေတဲ့အလောင်းတွေကားတွေကိုတွေ့ရပါတယ်။အခင်းဖြစ်ပေါ်တဲ့နေရာကိုတော့မြို့တော်ဝင်လွတ်တော်ကိုယ်စားလှယ်တူတူနဲ့တူသမရဂျွန်မဟာမှာလည်းတွားရောက်ကြည့်ရှုခဲ့ပါတယ်။
အီဂျစ်တပ်ကမူဘာရက်ကိုယာရုကဖေရှားခံခဲ့ရစေတဲ့2012ခုနှစ်မငြိမ်သက်မှုတွေအတွင်းအစိုးရပေါ်စန့်ကျင်ကန့်ကွက်သူတွေကိုတပ်ဖြတ်မှုနဲ့ဆက်နွယ်နေတဲ့အမှုကိုပြန်လည်ကြားနာဖို့အီဂျစ်တရားရုံးတစ်ခုကအမိန့်ချလိုက်ပါတယ်။အစောပိုင်းကအာနာရှင်ဟောင်းမူဘာရက်ကိုလူသတ်မှုနဲ့ဆွဲချက်တွေကနေအပြစ်မရှိကြောင်းစီရင်ချက်ချပြခဲ့တဲ့နောက်အစိုးရရှင်တွေရဲ့အယူခံကိုတရားရုံးကဒီနေ့ကြာသပတေးနေ့မှာလက်ခံခဲ့ပါတယ်။ဒုတိယနဲ့နောက်ဆုံးစစ်ဆေးမှုတွေကိုလာမယ့်နိုဝင်ဘာလ5ရက်နေ့မှာစတင်မှာဖြစ်တဲ့အကြောင်းတရားသူကြီးကပြောပါတယ်ရှင်။
ငွေကြေးရှုပ်ထွေးပုံနဲ့ရင်ဆိုင်နေရတဲ့ကမ္ဘာဘောလုံးဖွဲ့ချုပ် FIFA ရဲ့ဒုဥက္ကဋ္ဌအောင်ဖြစ်သူ Jack Warner က FIFA အုပ်ချုပ်ရေးဖွဲ့ရဲ့ဗန်နာရေးလုပ်ငန်းတွေ2010ပြည့်နှစ်က Trinidad ရွေးကောက်ပွဲကိစ္စတွေနဲ့ပတ်သက်တာတွေကိုပတ်သက်တဲ့ငွေကြေးထောက်ထားခိုင်မာတွေကိုသူ့အနေနဲ့ပြသနိုင်တဲ့အကြောင်းမနေ့တုန်းကပဲရုပ်မြင်သံကြားကနေပြောဆိုသွားပါတယ်။ဒီချိန်ထဲမှာပဲ1998ခုနှစ်နဲ့2010ကမ္ဘာဘောလုံးပွဲတွေကိုစီစဉ်ရမှာလက်ငွေယူရတဲ့ရှိခဲ့တဲ့အကြောင်းကမ္ဘာဘောလုံးဖွဲ့ချုပ် FIFA အလုပ်မှုဆောင်ကော်မတီဝင်အောင်သူက2013ခုနှစ်နိုဝင်ဘာလထဲမှာဝန်ခံထားခဲ့တဲ့အမေရိကန်တရားရုံးမှတ်တမ်းတွေကိုလူသိရှင်ကြားထုတ်ပြန်လိုက်ပါတယ်။မနေ့တုန်းကထုတ်ပြန်လိုက်တဲ့တရားရုံးကြားနာစစ်ဆေးမှုမှတ်တမ်းတစ်စိမ့်တစ်ပိုင်းမှာတော့ FIFA အစမြင်ရရှိသူဖြစ်တဲ့နှစ်ပေါင်း20လောက်တာဝန်ယူခဲ့တဲ့အမေရိကန်နိုင်ငံသား Charles Blazer ဟာရာဇဝတ်ပြစ်မှုဆင်မှုတွေအပြစ်ရှိတဲ့အကြောင်းနယူးယောက်မြို့မှာလျှို့ဝှက်ဝန်ခံထားခဲ့တာပါ။အစိုးရရှင်းလင်းရေးနဲ့ညှိနှိုင်းသဘောတူညီချက်အရဖြောင့်ချက်ပေးခဲ့တဲ့ Blazer ဟာ1998ခုနှစ်ကမ္ဘာဖလားဘောလုံးပွဲအင်ရှင်ဖြစ်တဲ့ပြည်သစ်နိုင်ငံကိုရွေးချယ်ရမှာသူနဲ့အတူ FIFA မှုဆောင်တွေလက်စားခဲ့ကြတဲ့အကြောင်းကိုဝန်ခံထားပါတယ်။2010ပြည့်နှစ်မှာတောင်အာဖရိကကိုအာရှဖြစ်တဲ့ရွေးချယ်ရမှာလဲလက်ငွေယူခဲ့တယ်ဆိုပြီးသူကဝန်ခံခဲ့တာပါ FIFA ဒေါက်တာဟောင်းဝန်နာပါဝင်ထိတ်တန့်ရရှိချက်ကိုတော့အားရလိုက်စားမှုမတမာမှုတွေနဲ့နိုင်ငံတကာရဲတပ်ဖွဲ့ Interpol ကအနေအောင်ဆင့်သတိပေးစောင့်ကြည့်ဖို့ညွှန်ကြားချက်တွေထုတ်ပြန်ထားတာပါ
နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့မက်ခွာညိုတို့ကကြီးညာပေးခဲ့ကြတာပါရှင်။အခုကတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတိလက်တင်ပြပါမယ်။အရင်ဆုံးဒီရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေနဲ့ပတ်သက်လို့နိုင်ငံရေးပါတီတွေအကြားမှာဘယ်လိုသဘောတူညီမှုတွေရရှိထားသလဲဆိုတာကြည့်ရအောင်ပါ။ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုမှာနိုင်ငံရေးပါတီတွေအကြားတန်းတူအခွင့်အရေးရရှိဖို့ဘာသာရေးကိုနိုင်ငံရေးအကျိုးမြတ်အတွက်အသုံးမပြုဖို့အပါအဝင်ဒီရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေမှာလိုက်နာဆောက်ထည့်ရမယ့်ခြေဝတ်တွေကိုနိုင်ငံရေးပါတီတွေအကြားမှာသဘောတူညီချက်ရရှိခဲ့ကြပါတယ်။နိုင်ငံရေးပါတီတွေလိုက်နာရမယ့်ခြေဝတ်တွေကိုလိုက်နာဖို့ပြက်ကွက်ရင်လေဒီနိုင်ငံရေးပါတီတွေကတညီတညွတ်တည်းကန့်ကွက်ရှုတ်ချသွားဖို့ကိုလည်းသဘောတူခဲ့ကြတာပါ။လူဝင်ရငွေရမတူညီတဲ့နိုင်ငံရေးပါတီတွေအကြားအခုသဘောတူညီချက်ကနေဘလောက်ထိရောက်မှုရှိနိုင်တယ်လဲဆိုတာကိုတော့မတ်တကီထိုက်ကစူးစီးတင်ပြထားပါရရှင်
။ဟုတ်ကဲ့ပါရှင်။မြန်မာနိုင်ငံဆိုင်ရာဆွစ်ဇာလန်သံအမတ်ကြီးကဦးဆောင်ပြီးမြန်မာနိုင်ငံတွင်းကနိုင်ငံရေးပါတီအားလုံးတို့လေးလနီးပါးဆွေးနွေးခဲ့ကြတဲ့ရွေးကောက်ပွဲမှာနိုင်ငံရေးပါတီများစောင့်ထိုင်ရမယ့်ခြင်းဝတ်တွေကိုကြားသာပရင်းနေမှာအပိသက်သဘောတူလိုက်ကြပြီဖြစ်ပါတယ်။ဒီနှစ်နောက်ပိုင်းမှာကျင်းပမယ်လို့ပြောဆိုထားတဲ့လွှတ်တော်ရွေးကောက်ပွဲတွေမှာအင်အားကြီးနိုင်ငံရေးပါတီကြီးတွေနဲ့အင်အားငယ်တဲ့နိုင်ငံရေးပါတီတွေကြားမဲဆယ်စည်းရုံးခွင့်တန်းတူရရှိရေးအတွက်လက်ရှိမှတ်ပုံတင်ထားတဲ့နိုင်ငံရေးပါတီတွေကြားတသဘောတည်းရှိကြတယ်လို့လည်းဆွေးနွေးခဲ့ကြတဲ့လုပ်ငန်းအဖွဲ့ဝင်ကိုမျိုးရံအောင်သိန်းကပြောပါတယ်
။ဒါဆိုဆွေးနွေးသွားတဲ့အခါမှာဟိုလေးနဲ့ဆွေးနွေးတော့မှ charter flight ပေါ့ကျွန်တော် charter flight လို့ခေါ်တဲ့ရှင်းလုံးကလေးစီကိုရှိူ6 bus stakes ရဲ့ရဲ့စီကိုရှိူဒါမျိုးတွေကသက်သက်တာတယ်။ဒါတိုင်းကိုခေတ္တရေးပါတီတွေလည်းညမှာလည်းလိုက်နာဘူးလားဆိုတော့တို့ဘာမှမကြည့်တယ်ပေါ့။ဒါလို့အားလုံးကတော့ commercial flight လို့ခေါ်တဲ့ဒီဒီအများဆုံးလေးနဲ့စီးနေတဲ့အတွက်ကြောင့်ဒါမျိုးတွေပေါ့ that's all right ကျွန်တော်ရှိတယ်ဒီဘာသာရေးကိုနိုင်ငံအသုံးပြုရဆိုတဲ့ကျွန်တော်ကကျွန်တော်တော်လေးကိုပြန်ကြံကျွန်တော်ရှိတယ်အဲဒီမဲ့လည်းဒီမှာကျွန်တော်ဘာသာရေးအဆောက်အဦတွေကို public gathering လို့ခေါ်တယ်လူတို့စီဝဲတွေ300လေးရှိတော့တတိယသဘောပေါ်တော့ကျွန်တော်ကဘာသာရေးအဆောက်အဦမှာဝေပြုတဲ့နေရာလဲပြီးတော့ကျန်တဲ့နေရာတွေမှာအဲဘာဝေပြုတဲ့ဒီပေါ့ဒီများပြည်သူ300နေရာတွေမှာအများပြည်သူတွေစုနေတဲ့နေရာတွေမှာအာဒီမှာဒီ participation ကိုလေ့လို့ပို့တော့ computer လေ အစားနာကျွန်တော်တို့ရေကြောချက်တစ်ချက်မှဆိုရင်အဲ့လိုမျိုးသူကြီးရဲ့ကစားခွင့်ပေါ့ level 2เนาะကစားခွင့်ရှိအောင်လုပ်ထားတယ်ပြီးတော့နိုင်ငံရေးကိုပါတယ်နိုင်ငံရေးမှာအသုံးမချအောင်ကျွန်တော်တာစီကြရရှိတယ
်နိုင်ငံရေးပါတီကိုယ်စားလှယ်တွေကြားလေးလာနီးပါအခြေအနေဆွေးနွေးခဲ့ကြတယ်နိုင်ငံရေးပါတီတွေစောင့်ထင်းရမယ့်ခြင်းဝတ်တွေနဲ့ပတ်သက်ပြီးဆွေးနွေးကြတာမှာတော့လက်ရှိအင်အားကြီးအာဏာရပါတီပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်လည်းပါဝင်ခဲ့တာဖြစ်ပါတယ်ဒါပေမဲ့တကယ်တမ်းရွေးကောက်ပွဲမှာသူနိုင်ကိုနိုင်ရှင်ပြိုင်လာရတဲ့အချိန်မှာလက်ရှိအာဏာရအင်အားကြီးပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနောက်အဓိကတိုက်ခိုက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင်နိုင်ငံရေးပါတီတွေအနေနဲ့ချင်းဝတ်တွေကိုစောင့်ထိန်လိုက်နာဖို့ပြက်ကွက်လာရင်တော့တနည်းတစ်ဖုံအရေးယူနိုင်အောင်လဲစီစဉ်ထားတယ်လို့ NLD ပါတီရဲ့ကိုယ်စားလှယ်အဖြစ်ရောအခုလိုက်နာရမယ်ချင်းဝတ်တွေချမှတ်ရေးလုပ်ငန်းအဖွဲ့မှပါပါဝင်ခဲ့သူကိုမျိုးရန်အောင်တိန်ကပြောပါတယ်
လိုက်နာမလားဆိုတဲ့လိုက်နာမလားဆိုမိကောင်ကတော့ဟိုအဲ့ဒီပါတီတစ်ခုရဲ့ဂုဏ်သံတွေပဲစိုက်လာတယ်။ဒါပါတီဒီအားလုံးကဒီအကူသဘောတူပြီးဆွဲခဲ့ကြတယ်။အားလုံးအဖွဲ့ချုပ်ပေါင်းအားလုံးလိုက်နာဖို့အရန်အရေးကြီးပါလေ။ဟောအဒီတော့ကိုလည်းပဲကျွန်တော်မော်နီတာရဲ့မက်နီဇမ်ပေါ့နော်။ဒါကိုလိုက်နာလာမင်းကဖောင်းချီဖို့အတွက်ကိုပုံစံတစ်ခုပေါ့ပြသဖို့ပြတော့လာရှိပါလေ။အဲ့ဒါကတော့ follow up ပါနော်။ဒါဆက်လုပ်နေချင်တာပါ။အခုနေ့ရှိုင်းဒီမောင်ကြီးတို့မှာကျွန်တော်ကမလိုက်နာလို့ရှိရင်အဖြစ်တော့ဖြစ်လို့မရဘူးဘယ်လိုရှုံးချမလဲပေါ့ဒါမျိုးတွေလည်းရှိပါတယ
်နိုင်ငံရေးပါတီတွေစောင့်ထင်းရမယ့်ခြင်းဝတ်တွေကိုတော့နီပေါ်နိုင်ငံကရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဟောင်းကဤပညာပိုင်ဆိုင်ရာအကူအညီပေးခဲ့တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကလည်းဥပဒေနဲ့ညီညွတ်မှုရှိမရှိကိုစစ်ဆေးပေးခဲ့ပါတယ်။သဘောတူထားတဲ့နိုင်ငံရေးပါတီတွေချာစောင့်ထင်းလိုက်နိုင်ရမယ့်ခြင်းဝတ်တွေကိုတော့ဒီလတတိယဘတ်အတွင်းမှာဒေါ်အောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးပါတီတို့ကခေါင်းဆောင်တွေသဘောတူလက်မှတ်ရေးထိုးကြဖို့ရှိပြီးတမရဦးသိန်းစိန်ရွေးကောက်ပွဲကော်မရှင်တို့ကိုလည်းဖိတ်ကြားဖို့စီစဉ်ထားပါတယ်ရှင်
။မသိန်ကြီးထိုင်းစုစည်းတင်များခဲ့တာပါ။တစ်ဆက်တည်းမှာပဲဒီ2015ရွေးကောက်ပွဲမတိုင်ခင်မှာမဲဆန္ဒရှင်စီရင်ပြုစုတဲ့နေရာမှာမှားယွင်းမှုတွေရှိနေတယ်ဆိုတဲ့ထောက်ပြချက်တွေကိုလည်းကြည့်အောင်ပါ။လက်ရှိထုတ်ပြန်ထားတဲ့ရန်ကုန်တိုင်းဒေသကြီးနဲ့နေပြည်တော်ကမြို့နယ်32မြို့နယ်ကအခြေခံမဲဆန္ဒရှင်များစင်းတွေဟာ30ရာခိုင်နှုန်းကနေ80ရာခိုင်နှုန်းအထိမှားယွင်းနေတာတွေတွေ့ရတဲ့ကြောင်မလို့ဒီမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံကိုမဲဆင်းတွေမှန်ကန်ရေးအတွက်အိတ်ဖွင့်ပေးစာတစ်စောင်ပေးပို့ခဲ့ပါတယ်။ဒီလိုပေးပို့တာဟာနိုင်ငံသားတွေရဲ့ရွေးကောက်ပိုင်ခွင့်နဲ့ရွေးကောက်ခံပိုင်ခွင့်တွေကိုကောက်ွယ်ဖို့နဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်စေရေးအတွက်ရည်ရွယ်တာဖြစ်တယ်လို့ဖော်ပြပါတယ်။ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကအပြည့်စုံတင်ပြပါမယ်ရှင်။
ဟုတ်ကဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီက2015အထွေထွေရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတစေဖို့အတွက်ရွေးကောက်ပွဲဆိုင်ရာလုပ်ငန်းတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ဥပဒေပေါင်းအတွင်းကပူးပေါင်းဆောင်ရွက်ဖို့ဆုံးဖြတ်ခဲ့ပြီး NLD ပါတီကမဲဆင်း CCA အဖွဲ့တွေဟာလုပ်ငန်းတွေဆောင်ရွက်နေတာဖြစ်ပါတယ်။ဒီလိုစီစစ်ဆောင်ရွက်တဲ့အခါမှာရန်ကုန်နဲ့နေပြည်တော်ကမြို့နယ်တွေမှာမဲဆင်းအမှားအယွင်းတွေတော်တော်များများကိုတွေ့ရတယ်လို့ NLD ပါတီဘိုလ်အလုံးမှုဆောင်ကော်မတီဝင်ဦးဝင်းထိန်ကပြောပါတယ်
။ကျွန်တော်တို့မဲဆင်းစီစီအဖွဲ့တွေကပထမ10မြို့နယ်နောက်ထပ်14မြို့နယ်အဲဒီနေရာတွေတွားပြီးတော့အခုပထမလုံးတွေ့တဲ့ဟာမှာအမှားနည်းတဲ့မြို့နယ်က30ကျော်လို့တောက်ပဲမှားတယ်။အမှားများတဲ့မြို့နယ်တွေက80ကျော်လို့မှားတယ်။
NLD ပါတီကပြည်ထောင်စုရွေးကောက်ပွဲကော်မရှင်စီကိုပေးပို့တဲ့အိတ်ဖွင့်ပေးစာမှာရန်ကုန်တိုင်းအတွင်းမှာ24မြို့နယ်နဲ့နေပြည်တော်မှာ10မြို့နယ်စီစစ်ထားကြောင်းဖော်ပြပါတယ်။အဓိကမှားယွင်းတဲ့အချက်တွေကိုဦးဝင်းထိန်ကအခုလိုဆက်ပြောပါတယ်။
23ရက်လောက်ကဝင်းစ်တွေထွက်ခဲ့နေတယ်ဒါတခု။အချို့မဲဆန္ဒရှင်တွေကနာမည်ပါတယ်မှတ်ပုံတွေမပါဘူးဒါမျိုးကတခု။နောက်တစ်မျိုးကနာမည်ပါတယ်မှတ်ပုံတွေကမှားနေတယ်။နောက်တစ်မျိုးကတော့ဟလာလူငါရှိရဲ့တော့ပဲပါတယ်ညမပါဘူးအချို့ကလည်းလမ်းတလောင်းပျောက်နေတယ်လမ်းတလောင်းပျောက်သွားတယ်ဒီမပေါ့ဘူ
းအခြားအချက်တွေအနေနဲ့အခြေခံမဲဆန္ဒရှင်စင်းကိုပြည်သူတွေလွယ်လွယ်ကူကူကြီးစုရအောင်မဆောင်ရွက်ပေးတာမျိုးနဲ့နိုင်ငံရေးပါတီတွေကမဲစင်းကူးယူခွင့်မရတာမျိုးတွေပါဝင်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်စီကိုပေးပို့တဲ့စာမှာဖော်ပြပါတယ်ဒီလ3ရက်နေ့ကတော့ NLD ပါတီကဗဟိုအလုံးမှုဆောင်ကော်မတီဝင်တွေဖြစ်တဲ့ဦးညံဝင်းဦးထွန်းထွန်းဟိန်တို့ဟာနေပြည်တော်ကိုတွားရောက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးနဲ့တွေ့ဆုံတင်ပြခဲ့ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကလည်းဒီအမှားတွေကိုဝန်ခံပြီးအ мян ဆုံးပြန်လည်ပြင်ဆင်မယ်လို့ကြေပြူထားပါတယ်။ရန်ကုန်တိုင်းဒေသကြီးရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကိုကိုကတော့လောလောဆယ်ထုတ်ပြန်ထားတာဟာအခြေခံမဲဆန္ဒရှင်စင်းဖြစ်ပြီးတိကျတဲ့အချက်လက်တွေမရသေးတာကြောင့်အမှားအယွင်းရှိနိုင်ကြောင်းရွေးကောက်ပွဲကျင်းပမဲ့ရဲ့ကြေညာပြီးချိန်မှာမဲဆန္ဒရှင်စီးရင်ကိုထပ်မံထုတ်ပြန်မှာဖြစ်ကြောင်းပြောပါရက် အခြေခံမဲဆန္ဒရှင်စင်ထုတ်ပြန်ရမှာအဓိကအားဖြင့်အမှားသုံးခုရှိနိုင်ကြောင်းကိုလည်းဥကိုကိုကဆက်ပြောပါတယ
်မဲဆန္ဒရှင်သူ့နာမည်မဲပြင်းမှာမပါဘူးကြာရင်ခဲ့တာဖြစ်နိုင်တယ်ဗျာနောက်တစ်ခုကသူ့နာမည်ပါတိတိုင်အောင်သူ့နာမည်စလုံးပေါင်းတာတို့အဖေးအမေနာမည်တို့ဆောင်းနိုင်ငံသားစီစီခပြန်းတပ်လွဲနေတာတို့တော့လိစ္ဆာမှားနေတာတို့အဲ့လိုမျိုးအချက်အလက်တွေမှားနိုင်တယ်ဗျာဟိုတပြားမှားနိုင်တာကဘယ်ပြင်းမှာလူတယောက်နာမည်ပါတယ်ဆိုတော့အဲ့လူဒီဘယ်ပြင်းကိုမရှိတဲ့သူဖြစ်နေတယ်သူကငကားကိုသွားပြီးလွတ်လွတ်နေတယ်ဒါပေမဲ့ဟိုနိုင်ငံမှာသူကနောက်ခံယူလိုက်ပြီးဆိုတော့ကျွန်တော်ကမသိလိုက်ဘူးဟောဒါမို့လဲဒီလူကဘယ်ပြင်းမှာထွက်ထားတယ်ဒါပေမဲ့ဒီလူကဖုန်းကြီးပေါ်သွားပြီးတပြားကဖြစ်နေပြီဆိုတော့ပြောဒါဒီလူကဘယ်ပြင်းမှာပါလို့မဲ့ကွယ်လွန်ပြီးသားသူဖြစ်နေတယ်အဲ့ဒါကိုသိတဲ့လူကနေပြီးတော့မှအထောက်အထားနဲ့ကန့်ကွက်တာမျိုးအဲ့လိုမျိုးပပစတဲ့သူပါနေတဲ့အပန်းမျိုးလည်းဖြစ်နိုင်တယ
်။မဲဆန္ဒရှင်တွေအနေနဲ့လည်းမဲစင်းတွေကိုတေချာကြည့်ရှုစစ်ဆေးပြီးတက်ဆိုင်ရာရက်ွက်ကြေးရွာကွန်ဖင်ထံကိုအကြောင်းကြားတဲ့ကြောင်းလည်းဥကိုကိုကအကြံပြုပါတယ်။ပြည်တော်စုရွေးကောက်ပွဲကွန်ဖင်ကတော့2015အထွေထွေရွေးကောက်ပွဲကိုအောက်တိုဘာလကုန်နိုဝင်ဘာလဇန်လောက်မှာကျင်းပနိုင်မှာဖြစ်ကြောင်းနဲ့ရွေးကောက်ပွဲမတိုင်မီ3လအလိုမှာရက်အတိအကျကြီးညာမှာဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်။
ဒါတော့ရွေးကောက်ပွဲမတိုင်ခင်မဲဆန္ဒရှင်စီးရင်ပြုစုတဲ့နေရာမှာမှားယွင်းမှုတွေရှိနေတယ်ဆိုတာနဲ့ပတ်သက်ပြီးတော့ထောက်ပြချက်တွေကိုနားဆင်ခဲ့ရတာပါကိုမှုစော်ကသတင်းပေးပို့ခဲ့တာပါအခုကတော့ဒီရခိုင်နိုင်ငံရေးအဖွဲ့အစည်းတွေနဲ့ကုလသမဂ္ဂကိုယ်စားလှယ်တို့တွေ့ဆုံပြီးတော့ဘာတွေဆွေးနွေးခဲ့တယ်ဆိုတာကိုလည်းကြည့်ရအောင်ပါကရင်ပြည်နယ်လော်ခီလာမှာကျင်းပနေတဲ့တိုင်းရင်းသားညီလာခံကိုတက်ရောက်လာတဲ့ရခိုင်တိုင်းရင်းသားအဖွဲ့တွေကကိုယ်စားလှယ်တွေနဲ့နောက်ဒီကုလသမဂ္ဂကိုယ်စားလှယ်တွေမနေ့တုန်းကလော်ခီလာညီလာခံအပြီးမှာတွေ့ဆုံပြီးတော့ရခိုင်ဒေသအကြောင်းကိုအလို့သဘောဆွေးနွေးခဲ့ကြပါတယ်ဘယ်သူတွေပါဝင်ပြီးတော့ဘလို့အကြောင်းအရာတွေအဓိကဆွေးနွေးခဲ့ကြတယ်လဲဆိုတာကိုတော့ဒီလော်ခီလာတိုင်းရင်းသားညီလာခံကိုကိုယ်တိုင်သွားရောက်သတင်းယူနေတဲ့မတ်မီခါကအပြည့်စုံပြောပြပါမယ်ရှင်
ခီလာတိုင်းရင်းသားညီလာခံရဲ့ဒုတိယမြောက်နေ့မှာကုလသမဂ္ဂကိုယ်စားလှယ်ကရခိုင်အမျိုးသားကောင်စီ ANC ရခိုင်လူမျိုးရေးပါတီ ALP ရခိုင်တံပရော AA တို့ကိုခေါ်ယူတွေ့ဆုံခဲ့ချိန်မှာကုလသမဂ္ဂကိုယ်စားလှယ်ကခုလိုပြောဆိုခဲ့တာဖြစ်ပါတယ်ရခိုင်မျိုးသားကောင်စီ ANC ကတာဝန်ရှိသူတဦးကတော့ဒီတွေ့ဆုံမှုဟာအလွတ်တဘောတွေ့ဆုံမှုသားဖြစ်ကြောင်းမြေပြင်အခြေအနေရရခိုင်ဒေသခံတွေဘက်ကပင်ကလေးတွေကိုမောင်းထုတ်နေခြင်းမဟုတ်ပေမဲ့နိုင်ငံတကာမှာရခိုင်ဒေသခံတွေကြောင့်ထွက်ခွာနေရတယ်လို့အမြင်လွဲမှားမှုတွေရှိနေကြောင်း Mr. Bambiki Mon ကပြောဆိုခဲ့တယ်လို့အဲ့ဒီတာဝန်ရှိသူကပြောပါတယ်ဒီအပေါ်မှာနှစ်ဖက်အကြံပြုဆွေးနွေးခြင်းသာဖြစ်ကြောင်းနှစ်ဖက်အခက်အခဲတွေကိုတင်ပြခဲ့ကြောင်းဒီလိုပြဿနာတွေကိုအာဏာပိုင်တွေဘက်ကအတုံးချမှုရှိမရှိဆိုတာကိုလည်းနေမှုပြုလုပ်ခဲ့တယ်လို့သူကပြောပါတယ်ရခိုင်တပ်မတော် AA ကနိုင်ငံတကာလူမှုဆက်ဆံရေးတာဝန်ခံဦးအေးထွန်းကတော့ရခိုင်ဒေသမှာဖြစ်နေတဲ့ပြဿနာတွေဟာလူမျိုးရေးပြဿနာမဟုတ်ကြောင်း Mr. Vijay Nambiya ကိုပြောဆိုခဲ့တယ်လို့ခုလိုပြောပါတယ
်အလို့တဘောပါနော်သူကပြောပြတာရခိုင်လူမျိုးတွေကိုဒီလိုလိုထင်နေပြီပေါ့လေလူဆိုးတွေလို့ထင်နေပါပြီတဲ့ကျွန်တော်ပြန်ပြောလိုက်တယ်ကျွန်တော်တို့လောက်တာလည်းမဟုတ်ပါဘူးလို့ကျွန်တော်တို့မှအာဏာလည်းမရှိပါဘူးလို့စဉ်းစားပေးပါတဲ့ဒီဆိုလို့တင်နေလို့တင်နေပါပြီတဲ့ကျွန်တော်တို့ဒီပြဿနာကိုကျွန်တော်တို့ဖြေကြည့်တာမဟုတ်ပါဘူးလို့ကျွန်တော်တို့ဒီလိုဒီပြရည်ပြောသလို racist လည်းမဟုတ်ပါဘူးလို့
တွေ့ဆုံမှုမှာရခိုင်ဒေတာတွင်ပြဿနာများအပြင်လှေစီးဒုက္ခတဲ့တွေအကြောင်းကိုပါအလွတ်သဘောဆွေးနွေးခဲ့တာတွေရှိပေမဲ့ဘာတွေဆွေးနွေးခဲ့တယ်လဲဆိုတာကိုတော့နှစ်ဖက်စလုံးကတိကျစွာပြောဆိုခဲ့ခြင်းမရှိပါဘူးကုလသမဂ္ဂကိုယ်စားလှယ် Mr. Vijay Nambiya ကလည်းအလွတ်သဘောတွေ့ဆုံမှုဒါဖြစ်တာကြောင့်မြည်သည့်မှတ်ချက်မှမပေးလိုဘူးလို့တရင်သမားတွေကိုပြောဆိုခဲ့ပါတယ်တွေ့ဆုံမှုမှာနိုင်ငံတကာကအလေးထားနေရခိုင်ပြဿနာကိုသာအဓိကပြောဆိုခဲ့တာဖြစ်ပြီးလက်တလုံးငြိမ်းချမ်းရေးကိစ္စကိုပြောဆိုဆွေးနွေးခဲ့တာမရှိဘူးလို့ရခိုင်တိုင်းရင်းသားအဖွဲ့ကပြောပါတယ
် view မြန်မာပိုင်းသတင်းတောက်မမေခလော်ခီလာကနေပြီးတော့သတင်းပေးပို့ခဲ့တာပါရှင်တစ်ဆက်တည်းပဲဒီမကြခင်တုန်းကမြမရေပြင်မှာကတင်ခဲ့တဲ့လေစီဒုက္ခတွေနဲ့ပတ်သက်တဲ့သတင်းကိုလည်းပြောပြချင်ပါတယ်ဘင်္ဂလားဒေ့ရှ်နဲ့ဇက်တလျှောက်လုံခြုံရေးအစီအမံတွေကိုအထူးတင်းကျပ်ထားတာမို့လေစီဒုက္ခတွေဟာမြန်မာနိုင်ငံကဆိုတာဖြစ်နိုင်ခြေအလွန်နည်းပါတယ်လို့ရခိုင်ပြည်နယ်မှာပထမဆုံးဖွဲ့စည်းတဲ့နေ जा ဆောင်ရဲတပ်ဖွဲ့ဒုတိယကုတ်ကဲရီမူရဲမူကြီးမျိုးဆွေက VOA ကိုပြောပါတယ်ရခိုင်ပြည်နယ်ကိုတွားရောက်တရေယူနေတဲ့ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းဟာဒီရဲမှုကြီးမျိုးဆွေကိုတွေ့ဆုံပြီးတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်ဆက်တလျှောက်တရားမဝင်အဝတ်ထက်တွေကိုတားဆီးစစ်ဆင်နေတဲ့နယ်ဆက်လုံခြုံရေးအစီအမံတွေနဲ့ပတ်သက်ပြီးတော့မေးမြန်းထားပါတယ်ရှင
်ရဲမှုကြီးခင်ဗျာအခုဒီဘင်္ဂလားဒေ့ရှ်နဲ့မြန်မာနယ်ဇက်မှာပေါ့နော်မြန်မာဘက်မှာတိဆောက်ထားတဲ့ခြံစီယိုးရဲ့ဒီဟိုသဘောတဘာဝနဲ့အရှိလေးကိုတစ်ချက်လေးတော့ရှင်းပြပြပါလား
โอเคကျွန်တော်တို့เนี่ยဘင်္ဂလားဒေ့ရှ်နိုင်ငံကကျွန်တော်ရေပြင်ဆက်ဆက်မှုအနေနဲ့နတ်မြင့်တစ်လျှောက်က39မိုင်ကျော်ရှိပါတယ်အဲ့39မိုင်ကျော် မှာကျွန်တော်တို့ချန်စီယိုအားလုံးခတ်ပြီးဖြစ်ပါတယ်အဲ့ဒီရဲ့ကျွန်တော်တို့ချန်စီယိုခတ်လို့မရတဲ့ဒီချောင်းပေါက်ဝါတွေမှာတော့ကျွန်တော်တို့ကင်းပုတ်တွေနဲ့ကျွန်တော်တို့စစ်ဆေးပြီးတော့မှအဝင်ထွက်တွေကျွန်တော်တို့စစ်ဆေးလျက်ရှိပါတယ်အဲ့
တော့ဒီချန်စီယိုတစ်လျှောက်မှာအခုလိုဟိုအခိုင်မှာပေါ့နော်ဟိုတန်ဆူးကျိုးတွေကာထားတဲ့အပြင်ကိုတခြားဘလို့ပုံမှန်ကင်းလှည့်မှုရှိတယ်လဲဆိုတာလေးတစ်ချက်လောက်ရှင်းပြပေးပ
ါဟုတ်ကဲ့ကျွန်တော်တို့ချန်စီယိုတစ်လျှောက်ကျွန်တော်တို့မှာတော့ကျွန်တော်တို့ရင်တင်လှည့်ကင်းလည်းရှိပါတယ်ကျွန်တော်တို့ဆိုင်ကယ်နဲ့လှည့်တာလည်းရှိပါတယ်ခြေလင်းလှည့်ကင်းလည်းရှိပါတယ်ညအချိန်မှာတော့ကျွန်တော်တို့ကင်းပုံးဝစ်တာတို့ကျွန်တော်တို့လှည့်ကင်းနေနဲ့ကျွန်တော်တို့ဒါဆိုးမှုပြီးတော့မှမပြတ်ဆိုးမှုပြီးတော့မှတစ်ခုနဲ့တစ်ခုတစ်ဖွဲနဲ့တစ်ဖွဲချိတ်ဆက်ပြီးတော့မှကျွန်တော်တို့ဆောင်ရွက်လည်းရှိပါတယ
်အခုဒီရက်ပိုင်းနေမှာဟိုအပြောများနေတဲ့ကိစ္စပေါ့နော်အဲ့ဒါကတော့ဒီမလေးရှားဒါမှမဟုတ်လို့ရှင်ထိုင်းနိုင်ငံရေပိုင်နဲ့တည်းအတွင်းမှာမြန်မာဘက်ကနေပြီးတော့ထွက်လာတဲ့ခိုးသင်္ဘောတွေနဲ့လူမောင်ခိုးသင်္ဘောတွေဆိုပြီးတော့မိတယ်ဒါမှမဟုတ်ပင်လယ်ထဲမှာမျောနေတဲ့လူတွေ9000ကျော်လောက်မျောနေတယ်ဆိုပြီးသတင်းတွေထွက်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့အခုကျွန်တော်တို့ရောက်နေရတဲ့အကြောင်းရင်းကလည်းဒီဟိုပင်လယ်မှာမျောနေတဲ့လူတွေဟာမြန်မာပြည်ဘက်ချမ်းကနေထွက်လာတဲ့သူတွေဖြစ်နိုင်သလားဆိုတဲ့အချက်ကိုကျွန်တော်တို့လေ့လာဖို့ပါအဲ့တော့ဒီချန်စီယိုတွေခတ်ထားတဲ့ကြားရရနေပြီးတော့ဗမာပြည်ဘက်ကထွက်နိုင်လားမဲအလားလားဘလောက်ထိရှိလဲခင်ဗျအ
ဲကျွန်တော်တို့ဟိုကျွန်တော်တို့အပိုင်ဖြစ်တဲ့ကျွန်တော်တို့မောင်းတော်ခရိုင်အပိုင်မှာတော့ကျွန်တော်တို့ထွက်လို့မရပါဘူးကျွန်တော်တို့ထွက်တာတိုင်းလည်းကျွန်တော်တို့ရွာမှာတယောက်ရော့တာနဲ့ကျွန်တော်တို့တယောက်တိနိုင်တဲ့အမျိုးကျွန်တော်တို့ဆောင်ရွက်ထားပါတယ်ကျွန်တော်တို့ခုနပြောတဲ့ချန်စီယိုတစ်ချောက်လဲကျွန်တော်တို့ပိတ်ဆို့ထားတာဖြစ်တဲ့အတွက်ထွက်လို့မရပါဘူးလာတူပဲချောင်းပေါက်တွေမှာလဲကျွန်တော်တို့အဝင်ထွက်တွေကိုကျွန်တော်စစ်ဆေးပြီးတော့မှဒါဆေးလွတ်တာဖြစ်တဲ့အတွက်ဟလာကျွန်တော်ဒါလည်းဆေးလွတ်တာလဲကျွန်တော်တို့ငါးဖန်းနဲ့ဆက်လီအသေးလေးတွေပဲဖြစ်ပါတယ်ကျွန်တော်တို့ဒီကနေကျွန်တော်တို့ပိုင်းဧရိယာထဲမှာတော့မောင်းနှုတ်ခရိုင်ထဲမှာတော့ဒါလုံးဝလာကျွန်တော်တို့ထွက်တာမရှိပါဘူးမြန်အဲ
့တော့ဒီချန်စီယိုခတ်ထားပြီးတော့အချိန်ကဘယ်နှစ်ခုနှစ်လောက်ကစားလဲခင်ဗျာ
အဲလွန်ခဲ့တဲ့3နှစ်လောက်ကမှစပြီးတော့မှအစပြုပြီးတော့မှခတ်တာပါအ
ဲ့တော့ဒီခတ်ထားပြီးတဲ့နောက်ပိုင်းမှာအဝင်ထွက်နဲ့ပတ်သက်လို့တခြားထူးထူးခြားခြားဖြစ်စဉ်လေးတွေဘာတွေများရှိခဲ့လဲခင်ဗျာ
အဲကျွန်တော်တို့မရှိပါဘူးတာမန်ဟိုမှုကင်းဖြစ်တဲ့မူရီစီဝါတို့ဒါခိုးထုတ်တဲ့အားလေးတွေဒါကျွန်တော်တို့ပက်ထရိုလှေတွေကနေကျွန်တော်တို့ဖမ်းဆီးရမိတာရှိပါတယ်ချောင်းပေါက်ဝါတွေမှာဒီလိုပဲငါးဖန်းဆက်လေရောင်ဆောင်ပြီးတော့မှထွက်တဲ့ဟာတွေကျွန်တော်တို့စီစီရင်းနဲ့ဒါမူရီစီဝါတို့ဒါတို့ဖမ်းပြီးတာပဲရှိပါတယ်ထူးခြားဖြစ်စဉ်တွေများနေတဲ့တော့ဒီဓမြတိုက်တဲ့ကျွန်တော်တို့နိုင်ငံတွေကိုဘင်္ဂလားဒေ့ရှ်ကနေပြီးတော့မှဒါကျွန်တော်တို့လာပြီးတော့မှဟာဓမြတိုက်တဲ့ဖြစ်စဉ်တွေရှိပါတယ်ဒါတွေကျွန်တော်တို့ဒါဖမ်းဆီးပြီးတော့အရေးယူခဲ့တဲ့ဖြစ်စဉ်တွေပဲရှိပါတယ်တိကျကျွန်တော်တို့ဘက်ကနေပြီးတော့မှဒါဒီခုနပြောလို့လှေစီးဒုက္ခတဲ့အဖြစ်နဲ့သွားတာကျွန်တော်တို့ရှိမှမရှိပါဘူးကျွန်တော်တို့လည်းနှစ်စဉ်ကျွန်တော်တို့ဆွဲတင်စင်းနဲ့ကျွန်တော်တို့ဒီလူကြီးကိုကျွန်တော်အမြဲတမ်းဆစ်ဆဲနေတာဖြစ်တဲ့အတွက်ကျွန်တော်တို့ထက်ကရော့သွားတဲ့အာမရှိပါဘူးအလားတူပဲကျွန်တော်တို့ဒုက္ခစကံကျွန်တော်တို့ဘိုင်းထဲမှာနှစ်ခုရှိပါတယ်နှစ်ခုမှလည်းကျွန်တော်တို့ဆွဲတင်စစ်လုပ်ပြီးတဲ့အလားကျွန်တော်ဆင်းဆစ်လိုက်တဲ့ခါမှာဒါကျွန်တော်တို့နှစ်ယောက်ပဲရော့တာရှိပါတယ်တေးတာတစ်ယောက်နဲ့အလားကျွန်တော်တို့အမှုဖြစ်ပြီးတော့မှဒါထွက်ပြေးသွားတဲ့တယောက်ဒါနှစ်ယောက်ပဲဒါရော့တဲ့ဖြစ်စဉ်ရှိခဲ့ပါတယ်ကျွန်တော်လုံးဝကျွန်တော်တို့ဘက်ကကျွန်တော်တို့မောင်းတော့ခရင်ထဲမှာကျွန်တော်တို့ဒီအင်အားရော့သွားတာကျွန်တော်တို့တူးကြကြရော့သွားတာမျိုးမရှိပါဘူး
ဒီလူရည်အနေထားရဆိုရင်ရောဒီနယ်မြေထဲမှာကဟိုဒီတိုင်းရင်းသားနဲ့ဒီမွတ်စလင်တွေကြားထဲမှာဘလို့အနေထားမျိုးလောက်ရှိလဲခင်ဗျာ
ကျွန်တော်တိုင်းရင်းသား100အိမ်လုံးပဲရှိပြီးတော့မွတ်စလင်ဦးရည်ကကျွန်တော်တို့90အိမ်လုံးရှိပါတယ်ဒီမှာကျွန်တော်တို့ဒါကျွန်တော်တို့ရဲ့ဆွဲတင်စင်အင်အားရဒီတိုင်းကျွန်တော်တို့အားလုံးပေါင်းမှာ73ရာခိုင်နှုန်းဒါကျွန်တော်တို့တိုင်းရင်းသားရှိပြီးတော့မှဂျန်နဲ့ဒါတော့ကျွန်တော်89ရာခိုင်နှုန်းကဒါဒီပင်ဂလီကျွန်တော်တို့မွတ်စလင်ဦးနေဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ
ဒါကတော့ဒီနေ जा ဆောင်ရဲတပ်ဖွဲ့ဒုတိယကုကဲရေးမှုရဲမှုကြီးဦးမျိုးဆွေကိုဒီဗီဒီယိုမြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကနေပြီးတော့ကိုယ်တိုင်တွေ့ဆုံပြီးတော့မေးမြန်းခဲ့တာဖြစ်ပါတယ် VU American တန်ရဲ့စွန်လ4ရက်ကြာတာရင်းညမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်မကြာခင်မှာတော့အပတ်စဉ်ထုတ်လွှင့်နေကြအစီအစဉ်တွေဖြစ်တဲ့ကျမ်းမာရေးကဏ္ဍဦးအောင်ခရဲ့မြမအရေးသုံးသက်ချက်နဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုထုတ်လွှင့်ပေးဦးမှာမို့စောင့်မျှော်နားဆင်ကြပါအောင်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။ View American တန်ရဲ့2015ခုနှစ်ဇွန်လ4ရက်ကြာတာရင်းညအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ50 kHz 5885နဲ့လိုင်းလံမီတာ190 kHz 1505တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးပါမယ်။သွေးလုံတုပ်ကွေးယောဂအန္တရာယ်အကြောင်းကိုတင်ပြမယ်ကျန်းမာရေးကဏ္ဍ။လွတ်တော်ကိုယ်စားလှယ်ရွေးပွဲနဲ့တမရရွေးပွဲတွေအကြောင်းကိုနားဆင်ရမယ့်ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်တွေအပြင်အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်မှာဆိုရင်တော့
ဒီစလုံးကလည်းကျွန်တော်ရွာနာကိုခြေနေတာပေါ့နော်ခြေမြေတစ်ပွဲဖြစ်နေနေဆိုတော့ကျွန်တော်တို့လည်းရွာထဲမှာရင်းရဲပေါ့အဲကြောင့်ခလေး
မြမစစ်တပ်နဲ့ TNLA တအောင်းပလောင်တပ်ဖွဲ့တွေအကြားမကြာခဏတိုက်ပွဲတွေဖြစ်ပွားလေရှိတဲ့ရှမ်းပြည်မြောက်ပိုင်းကဒေသခံတွေရဲ့အခြေအနေဘယ်လိုရှိသလဲဆိုတာမကြာခင်မှာနားဆင်နိုင်ပါတယ်ဒီအကြောင်းနဲ့အတူတိုင်းရင်းသားဒေသတွေကသတင်းတွေကိုစူးစီးတင်ပြပေးနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနောက်ပိုင်းမှာအပြည့်စုံနားဆင်ရမှာပါအခုရင်ဆုံးကတော့ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်မြန်မာနိုင်ငံမှာအခုလိုမိုးရင်းရသည်ဆိုရင်သွေးလွန်တုပ်ကွေးယောဂအဖြစ်များလေးရှိသလိုဒီနှစ်အတွင်းမှာတော့ဒီယောဂဖြစ်ပွားမှုဟာပိုပြီးတော့တောင်ဆိုးလာနိုင်တဲ့အန္တရာယ်ရှိနေတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေကြပါဗျ။ဘာကြောင့်ပါလဲ။သွေးလွန်တုပ်ကွေးယောဂကြောင့်အသက်ဆုံးရှုံးရတဲ့အခြေအနေနည်းပါအောင်ယောဂဖြစ်ပွားမှုကိုစောစောသိအောင်လုပ်စောစောကုသမှုခံယူပြီးတော့ဆေးရုံတက်တဲ့လူနာတွေဆိုရင်လည်းဆေးရုံကြိုပြီးတော့ပို့ထားတဲ့အကြောင်းဆေးသက်သူတက်ကလေးချမ်းမာပညာဌာနအငင်းစားဌာနမှပါမောက္ခဒေါက်တာဆုံးကိုဦးဝင်းမင်းကမေးမြန်းပြီးတော့ဒီတစ်ပတ်ကျန်းမာရေးအစီအစဉ်မှာတင်ဆက်ထားပါရရှင
်ဟုတ်ကဲ့ပါမောက္ခဒေါက်တာဆုံးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုမိုးကျလာပြီဆိုတော့ဒီဖြစ်လေရှိပြီးတော့အသက်အန္တရာယ်ရှိလေရှိတဲ့သွေးလွန်တုပ်ကွေးယောဂဆရာကြီးဒီနှစ်မှာအဖြစ်များနိုင်တဲ့အနေအထားရှိလား
ဟုတ်ကဲ့သွေးလွန်တုပ်ကွေးရာဒီ3-4နှစ်တခါအဖြစ်များလေးရှိရပေါ့နော်2013မှာတော်တော်ပြင်းပြင်းထန်ထန်များများဖြစ်ပြီးတော့2014မှာတော့တော်တော်လေးနည်းတယ်လို့ဆိုရပါမယ်2015နဲ့ပတ်သက်လို့တော့ကျွန်တော်ထင်တယ်အခုမနစ်က2014တော့ပို့ပြီးတော့တွေ့လာတယ်နောက်တစ်ခါကျွန်တော်တို့ရဲ့ပတ်ဝန်းကျင်နိုင်ငံတွေမှာလည်းဖြစ်ပွားတာများတော့တော်တော်လေးတော့ဖြစ်ပွားမှုရှိနိုင်တယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဆရာအခုလိုဒီအဖြစ်ပုံများလာနိုင်တဲ့အလားအလာရှိတဲ့အတွက်တေပြောက်နိုင်တဲ့အနေအထားရောဆရာကြီးဒီပြီးခဲ့တဲ့နှစ်တည်းနဲ့ဒီနှစ်မှာဘယ်လိုအနေအထားမျိုးတွေရှိနိုင်လဲ
ဟိုဒီသွေးလွန်တုပ်ကွေးစဖြစ်ခါသာပေါ့နော်1980 80လောက်ကတော့တော်တော်လေးကိုအနေရှိတယ်တေပြောက်နှုန်းလည်းများပါတယ်ဒါပေမဲ့နောက်ပိုင်းမှာတော့ဒီသွေးလွန်တုပ်ကွေးမှာခန္ဓာကိုယ်ထဲမှာဘယ်လိုပြောင်းလဲမှုရှိတယ်ဒါတွေကိုသိလာတဲ့အခါမှာကုသမှုလေးတွေလည်းပို့ပြီးတော့ကောင်းမွန်တဲ့ဉာဏ်ဉာဏ်ချက်တွေရှိလာတော့ဒီပြောက်တဲ့တုံးကတော့နည်းလာပါတယ်။ဒါပေမဲ့လည်းဒီပြောက်တာတော့ရှိတုံးပေါ့နော်။ဒါကြောင့်မို့ကျွန်တော်တို့သတိထားပြီးကြည့်ဖို့လိုပါတယ်။စောစီးတည်ပြီးတော့စောစောစီးကုသနိုင်လို့ရှိရင်လည်းဒီပြောက်တဲ့တုံးကတော်တော်ကြီးနည်းတယ်ခင်ဗျာ
။ဟုတ်ကဲ့ဆရာ။အခုလိုဒီတေးပြောက်နိုင်တဲ့အနေထားနည်းအောင်ပေါ့ဆရာနော်။ဒီအခုလိုစောစောစီးစီးတည်ဖို့ကဘာကြောင့်အရေးကြီးရလဲဆရာ
။တွေးလန့်တူကွေးဖြစ်ပွားတဲ့ချုပ်ကလေးတွေမှာဒီတွေးလန့်တဲ့အချိန်တွေရောက်ပါတယ်။တွေးကြောတွေမှာရှိတဲ့တွေးရည်ကြီးကတွေးကြောငယ်လေးများရောင်ရမ်းညောင်းအပြင်ကိုထွက်သွားတယ်ပေါ့နော်။အဲဒီခါမှာခန္ဓာကိုယ်ထဲမှာသွေးလည်ပတ်မှုမရှိတော့အဲကြတော့လူကလုပ်ငန်းဆောင်တာတွေမလုပ်နိုင်ဘူးအဲ့ဒါရှင်လက်တွေအေးဆက်ပြီးသွေးချိန်တွေကျပြီးတော့တခါတည်းကြောင်ဝန်ထမ်းတွေဖြစ်ပေါ့နော်အဲ့ဒါကိုသွေးလန့်တယ်လို့ခေါ်ပါတယ်အဲ့လိုမျိုးသွေးလန့်ချိန်ကိုမတိဘဲနဲ့ကြာသွားရင်ခန္ဓာကိုယ်ထဲမှာသွေးယိုတာဖြစ်နိုင်ပါတယ်အဲ့ဒီခါမှာသက်ဆုံးရှုံးမှုဖြစ်နိုင်ပါတယ်အဲ့ဒီချိန်ကဒီ24နာရီ48နာရီကြာနိုင်တယ်ပေါ့နော်ဒီချိန်မှာကျွန်တော်တို့ကဒီသွေးကြောလက်ပတ်မှုကောင်းလာအောင်သွေးကြောတွေကိုစားရည်ပေါ့နော်ပြန်ထည့်ပေးရတယ်တောင်ထိမ့်သိမ့်ပြရတော့အဲ့ဒါကိုထွက်တဲ့နှုံနဲ့လိုအပ်တဲ့လောက်ကိုချိန်ပြီးထည့်ပြရအဲ့လိုထဲကမှန်လို့သွေးလန့်တာကြာကြာမဖြစ်ရင်သွေးယိုတာပဲမဖြစ်ပါဘူးသူချိန်တန်တဲ့အခါပြန်ကောင်းသွားတယ်ပေါ့အဲ့ဒါကြောင့်မလို့ဒီအရစနစ်တကျလုံနိုင်ဖို့စောစီးစီးသွေးလွန်တုပ်ကွေးဖြစ်တာကြိုသိဖို့ဆေးရုံတင်တဲ့ကလေးတွေဆေးရုံမှာတင်ထားဖို့အဲတကယ်သွေးလန့်တာဖြစ်ရင်လည်းစနစ်တကျကုသဖို့အင်မတန်ရည်ကြီးပါတယ်ဒီနည်းအားဖြင့်ကျွန်တော်တို့တည်ပြောက်ဖို့ကာဝယ်နိုင်ပါတယ်ရှော့ချနိုင်ပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုမျိုးစောစောစီးကျူတည်ဖို့အတွက်ဘလူအချင်းတွေမျိုးမှာသွေးလွန်တုပ်ကွေးလို့သတ်မှတ်နိုင်မလဲ
သွေးလွန်တုပ်ကွေးရဲ့လက္ခဏာတွေပေါ့အဓိကတော့ဖျားပြီးတော့ကိုယ်ရည်လက်တွေကိုက်တယ်ခေါင်းကိုက်တယ်ကမ္ဘာကျမကြီးဖွဲ့ကသွေးလွန်တုပ်ကွေးဖြစ်နိုင်ခြင်းရှိတာဘလူသတ်မှတ်ထားလဲဆိုတော့သွေးလွန်တုပ်ကွေးဖြစ်ပွားတဲ့နေရာမှာနေဘူးတဲ့ပေါ့ဒါဆိုတော့ကျွန်တော်တို့ဗမာနိုင်ငံနေနဲ့တထူပြောစရာမလိုဘူးနောက်ဖျားပြီးတော့သူရဲ့အောက်ကချက်လက်တွေကနှစ်ချက်ရှိရမို့အဲ့မှာပြူရာအန္တရာယ်ရှိတယ်တစ်ချက်ဟိုခန္ဓာကိုယ်မှာအပိတ်နေထွက်တာရှိတယ်နှစ်ချက်ပေါ့နော်ပြီးရင်ကိုယ်ရည်လက်တွေကိုက်ခဲတာပေါ့နော်ဒါရှိတယ်အဲကျွန်တော်တို့ဆရာဝန်တွေသွေးချိန်တဲ့ကိရိယာလေးနဲ့ပတ်ပြီးတော့9မိနစ်ထားပြီးစမ်းတဲ့ HS test positive ဖြစ်တာရှိတယ်နောက်သွေးစစ်ကြည့်ရင်သွေးပြူနေတာနဲ့အန္တရာယ်လက္ခဏာလို့ကျွန်တော်တို့သတ်မှတ်တဲ့အချက်တွေရှိတယ်ဆိုရင်အဲ့ထက်ကနှစ်ခုရှိရင်သွေးလွန်တုပ်ကွေးလို့သတ်မှတ်လို့ရပါတယ် အဖြစ်နိုင်ခြေရှိတယ်လို့သတ်မှတ်တယ်ပေါ့
ဟုတ်ကဲ့ဆရာအခုလိုဒီတူလို့တို့ကွေးလို့သတ်မှတ်နိုင်ချိန်မှာဒီစတော်စီတီကုသမှုခံယူဖို့အရေးကြီးတာပါဆရာเนาะဒီနေရာမှာဆရာရေ
ဟုတ်ကဲ့
ဒီတူလို့တို့ကွေ
းချက်တိုင်းအမှိုင်ဝန်အနေနဲ့ပြတ်တာဝင်လို့ပါတယ
်ဟုတ်ကဲ့ဆရာရေခုနကဆရာပြောတဲ့ဒီပြင်းထန်တဲ့အဆင့်ပေါ့เนาะသွေးလန်းတဲ့အနေအထားဒီမရောက်ခင်မှာဆရာသိနိုင်တဲ့လက္ခဏာမျိုးတွေရှိလား
ရှိပါတယ်ခင်ဗျာဒီခုနကျွန်တော်ပြောတဲ့ဒီလိုတကယ်ဖြစ်နိုင်ခြေရှိတယ်လက္ခဏာတွေပြင်ဒီအန္တရာယ်လက္ခဏာတွေဆိုတာရှိပါတယ်။ဘာလဲဆိုတော့ပိုက်နာတယ်၊ပုံမဘိုက်ကိုကျွန်တော်လက်နဲ့ဖိကြည့်လိုက်ရင်အရမ်းနာတယ်။နောက်တစ်ခါဇတိုက်အန်တယ်။နည်းနည်းအန်တာမဟုတ်ဘဲနဲ့အမြဲတမ်းဆက်မပြတ်အန်တယ်ပေါ့ဘာမှမဝင်ဘူးပေါ့နော်။နောက်တစ်ခါနှာခေါင်းသွေးဆန်တာတို့တော့ဒီကော်ဖီအောင်အန်တာတို့စတဲ့သွေးရတဲ့လက္ခဏာတွေရှိတယ်။နောက်တစ်ခါတော့ဒီရမ်းမိန်တယ်ပေါ့ဒါအမိန်နဲ့ပြင်တရားဝန်ဖြစ်တယ်ပေါ့နော်။ဆရာဝန်အနေနဲ့စမ်းကြည့်ရင်တော့ဒီအသေးကြီးနေတာအချုပ်ထဲမှာရေရှိတာဒါမျိုးတွေကလည်းရေကြီးတဲ့ဟိုအန္တရာယ်လက္ခဏာတွေဖြစ်ပါဒီအန္တရာယ်လက္ခဏာရှိတဲ့ကလေးတွေကသွေးလန့်တကွေးရဲ့အန္တရာယ်ဖြစ်တဲ့ဒီသွေးလန့်ခြင်းအဆင့်ကိုရောက်သွားတတ်တယ်ပေါ့နော်ဆဖျားပြီးတော့3ရက်က5ရက်အတွင်းမှာသွေးလန့်တဲ့လက္ခဏာဖြစ်ပါသွေးလန့်နေဆိုတာဒီသွေးချိန်ကျသွားတာပေါ့နော်ကလေးဖြစ်ဖြစ်လူကြီးဖြစ်ခြေလက်တွေအေးဆက်သွားတဲ့ကြောင်ကန်းဖြစ်တယ်ဒါအမိန်နေပေါ့အဲ့ဒါကအဖျားကျပြီးမှဖြစ်ပါပြားကြပြီးတော့မလမ်းမဆန်းဖြစ်တယ်ပေါ့နော်အဲ့ဒါဆိုသွေးလန့်တဲ့အချိန်မှာအဲ့လိုမျိုးသွေးလန့်ချိန်ကိုမတိဘဲနဲ့ကြာသွားရင်ခန္ဓာကိုယ်ထဲမှာသွေးယိုတာဖြစ်နိုင်ပါတယ်အဲ့ဒီခါမှာအသက်ဆုံးရှုံးမှုဖြစ်နိုင်ပါတ
ယ်ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့အခုလိုဒီအသက်ဆုံးရှုံးမှုမရှိအောင်ဘာတွေလုပ်တင်လဲဆရာ
ဒီရာသီမှာဖြားလို့ရှိရင်အထူးတင်ဖြားပြီးတော့အဖျားကြည့်တယ်မှိန်တယ်ဆိုလို့ရှိရင်သွေးလန့်တကွေဖြစ်နိုင်ကြောင်းဆိုတာကဒီကျန်းမာရေးဝန်ထမ်းတွေရောမိဘတွေရောသတိထားမျိုးလိုပါတယ်အဲ့တော့သွေးလန့်တကွေးခုံမဟုတ်ဆိုတာစမ်းသပ်စစ်ဆေးဖို့လိုပါတယ်ခုနကကျွန်တော်ပြောတဲ့သွေးလန့်တကွေးဖြစ်နိုင်ခြေရှိတယ်ဆိုတဲ့အချက်လက်တွေအန္တရာယ်လက္ခဏာတွေကိုကြိုသိဖို့လိုပါတယ်အဲ့လိုသိရသွေးလန့်တကွေးလို့သတ်မှတ်လို့ရတဲ့ကလေးတွေအထူးသဖြင့်အန္တရာယ်ဖြစ်နိုင်တဲ့ကလေးတွေကစိတ်ုံတင်ထားဖို့လိုပါတယ်ဘယ်လိုလူတွေမှာစိတ်ုံတင်မလဲပေါ့နော်အဲ့ခုနကကျွန်တော်ပြောတဲ့သွေးလန့်တကွေးဖြစ်နိုင်ပြီးတော့အန္တရာယ်လက္ခဏာရှိတဲ့လူတွေအကုန်လုံးစိတ်ုံတင်ရမယ်နောက်တစ်ခါပါလဲဆိုလို့ရှိရင်ဒီလိုလက္ခဏာတွေမရှိတော့ညာလေသွေးလန့်တကွေးဖြစ်ရင်ကုဝါခက်တတ်တယ်ပေါ့ဥပမာစင်အသက်သိငယ်လောအကြည့်တဲ့တစ်နှစ်အောင်အယံဝါလုံးတဲ့ကလေးဝါလုံးတဲ့ကလေးကြလဲအကျော်စီးပါရှာဝါတော်တော်ခက်တတ်တယ်လीဒါမျိုးရပါသူရနေယောဂါပေါ့နော်တလက်စီမီယာပေါ့ဒါမျိုးစင်တွဲနေတာတို့စီဂျိုနဲ့တွဲတာတော့ကျွန်တော်ကလေးမှာတော်တော်နည်းပါတယ်ဒီပြေကြောက်ကယောဂါလိုမျိုးနည်းနောက်တစ်ချက်ကလည်းဒီသွေးလန့်တကွေးမှာအရေးကြီးတဲ့အဆင့်ကိုရောက်ပြီဆိုတာတစ်ခါလေရောက်မှတည်တာပေါ့အဲ့ကြတော့ညာကြီးမင်းကြီးလိုအမျိုးစီယုံကိုလာဖို့မဖြစ်နိုင်တဲ့အားမျိုးပေါ့ဥပမာပြင်ဒီရန်ကုန်ပြင်ပမှာပဲနေတယ်ဥပမာလိုင်းသားမှာနေတယ်လက်ခွန်းထဲမှာနေတယ်ညတီနိုဆေးုံပြေးလာလို့မရနိုင်တဲ့အခြေအနေမျိုးတွေအဲ့လိုသွားလာရခက်ခဲရင်လည်းဆေးုံတင်ထားဖို့လိုပါတယ်ကျွန်တော်တို့ကလည်းဆေးုံဆေးကမ်းမှာခမလတ်စောင့်ကြည့်ဖို့လိုပါတယ်တွေးလန့်တာဖြစ်ရင်ဖြစ်တဲ့အတိုင်းကုမယ်ပေါ့နော်အဲ့ဒါလည်းတကယ်တော့24နာရီမပြတ်စောင့်ကြည့်နိုင်တဲ့ဆေးုံမှာပဲလုပ်လို့ရပါတယ်နောက်တစ်ခုကသွေးနဲ့သွေးရည်ကြီးပေါ့နော်ဒါပေးနိုင်တဲ့ဆေးုံပြီးလို့ရှိရင်တွေးပြကျန်းလုံး PCB ကိုချိန်ခါမလက်ပေါ်တိုင်းတနိုင်တဲ့နေရာမျိုးမှာမှဒီကုသမှုကလုပ်လို့ပူလွယ်ပါလိမ့်မယ်။အဲနှမဆိုရင်တော့ဒီတိုင်းမှန်ပြီးတော့လုပ်ရမှာပေါ့နော်
။ဟုတ်ကဲ့ချေစုအများကြီးတင်ပါတယ်ဆရာ
။ဦးဝင်းမင်းစီစဉ်ပြဆက်တဲ့ကျမကြီးကနာကိုနားဆင်ခဲ့ကြရတာပါရှင်။တိုင်းသားဒေသတွေကသတင်းတွေကိုစူးစီးတင်ပြပေးနေတဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနောက်ပိုင်းမှာထုတ်လင်းပေးဖို့ရှိပါသေးတယ်။အခုတင်ဆက်ပေးမှာကတော့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ပါ။လာမယ့်အထွေထွေရွေးကောက်ပွဲဟာသမရအစိုးရကိုတင်မြောက်မဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်တွေကိုရွေးကောက်တင်မြောက်တဲ့မဲဆန္ဒပေးပွဲသာဖြစ်ပါတယ်။လွှတ်တော်မှာကျင်းပတဲ့သမရရွေးကောက်ပွဲမှာအနိုင်ရသူကသာအစိုးရတစ်ကိုဖွဲ့စည်းနိုင်မှာဖြစ်ကြောင်းဦးအောင်ခင်နဲ့အတူကိုကျော်ကျော်သိန်းတို့ကသုံးသပ်တင်ပြထားပါရရှင်။
တော်ရွေးကောက်ပွဲကျင်းပဖို့၅လလောက်သာလိုတော့တာမို့ရှင်ပြိုင်မဲ့ကိုယ်စားလှယ်စည်းရင်းကိုနိုင်ငံရေးပါတီတွေပြင်ဆင်နေပြီဖြစ်ပါတယ်။ဒီကိုယ်စားလှယ်တွေရွေးကောက်ပွဲနိုင်လို့လွတ်တော်တဲ့ရောက်သွားတဲ့အခါမှာသမရကိုရွေးချယ်တင်မြောက်ပါလိမ့်မယ်။သမရဟာလွတ်တော်ကိုယ်စားလှယ်ဖြစ်เสียမလို့ဘူးလို့အခြေခံဥပဒေပုံမှန်60ကငယ်ကဆိုတာမို့လွတ်တော်ကိုယ်စားလှယ်မဟုတ်သူကိုလည်းသမရအဖြစ်လွတ်တော်ကတင်မြောက်နိုင်ပါတယ်။သမဏကလည်းအစိုးရဖွဲ့စည်းပြီးတဲ့အခါမှာလွတ်တော်ကိုယ်စားလှယ်မဟုတ်သူတွေကိုပါဝင်ကြီးခတ်နိုင်ပါတယ်အထွေထွေရွေးကောက်ပွဲဟာအစိုးရစစ်ကိုဖွဲ့စည်းနိုင်တာမဟုတ်ပဲလွတ်တော်ကသာသမဏစစ်ကိုတင်မြှောက်နိုင်ပါတယ်သမဏမရွေးမီဒုသမဏကိုအရင်ရွေးရပါတယ်ပြည်သူလွတ်တော်အယတအမတ်ပါဝင်တဲ့အစုအဖွဲ့အမျိုးသားလွတ်တော်အမတ်ပါဝင်တဲ့အစုအဖွဲ့နဲ့ စစ်တပ်ကိုယ်စားလှယ်အဖွဲ့စတဲ့အဖွဲ့၃ဘွဲ့ဟာဒုသမတ၃ဦးကိုအရင်ဆုံးရွေးရပါတယ်ရွေးချယ်ထားတဲ့ဒုသမတ၃ဦးသတ်မှတ်ချက်နဲ့ညီမညီလွတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌတွေပါဝင်တဲ့အဖွဲ့ကစီစစ်ရပါတယ
်လွတ်တော်စုအဖွဲ့၃ဘွဲ့ကရွေးချယ်တင်မြှောက်ထားတဲ့ဒုသမတ၃ဦးကိုလွတ်တော်ကိုယ်စားလှယ်အားလုံးကစံတမဲ့ပေးပြီးမဲအများဆုံးရသူကိုသမရအဖြစ်တင်မြှောက်ပါတယ်လွတ်တော်ကိုယ်စားလှယ်မဟုတ်သူကိုလည်းဒုသမတအဖြစ်တင်မြှောက်နိုင်တယ်လို့ချေကံဥပဒေပုံမှာ60ကငယ်ကဆိုထားတာမို့ဒီကိစ္စကိုဥပဒေကြောင်းအရရှင်းလင်းဖို့လိုပါတယ်2018တုန်းကတော့ပြည်သူ့လူထုအမတ်တွေတင်မြှောက်တဲ့ဦးသိန်းစင်ကလေးရရှင်မဲစစ်တပ်ကိုယ်စားလှယ်တင်မြှောက်တဲ့ဦးတင်အောင်မြင့်ဦးက182မဲအမျိုးသားလူထုအမတ်တွေတင်မြှောက်တဲ့ဒေါက်တာဆိုင်းမောက်ခန်းက85မဲရတဲ့အတွက်ဦးသိန်းစင်ကသမရအစိုးရကိုဖွဲ့စည်းနိုင်ပါတယ်ဦးသိန်းစင်အစိုးရထဲမှာလွှတ်တော်ကိုယ်စားလှယ်မဟုတ်တဲ့စစ်ဘုတ်3ဦးနဲ့အရသား4ဦးပါဝင်ပါတယ်
ရွေးကောက်ပွဲနိုင်တဲ့ပါတီကအစိုးရမဖွဲ့နိုင်ပေလွှတ်တော်ကရွေးချယ်တင်မြှောက်တဲ့သမရကသာအစိုးရဖွဲ့နိုင်အောင်2008အခြေခံဥပဒေကဖန်တီးထားတာပါတကယ်တော့ရွေးကောက်ပွဲအနိုင်ရပြီးမြန်မာ့အာဏာမရနိုင်အောင်တပင်လှုပ်ထားတာဖြစ်ပါတယ်ဥပမာ NLD ပါတီဟာပြည်သူ့လွှတ်တော်ကိုယ်စားလှယ်နေရာအများစုကိုရမယ်ဆိုရင်သမရလောက်ဖြစ်မဲ့ဒုသမရတအုပ်ကိုရွေးချယ်တင်မြှောက်ဖို့လိုပါတယ်သမတ်ချက်နဲ့မငြင်းလို့ဒေါန်စားစုကြည်ကိုဒုသမရအဖြစ်ရွေးချယ်ခွင့်မရှိဘူးဆိုရင်အခြေခံဥပဒေပုံမှ60ကငယ်အရာကာကြုံဟောင်းဥတင်ဥလူပုဂ္ဂိုလ်မျိုးကိုဒုသမရအဖြစ် NLD ပါတီကရွေးချယ်တင်မြှောက်နိုင်ပါတယ်ဥတင်ဥသမရဖြစ်လာရင်ကာကွယ်ရေးပြည်ရေးရေးနဲ့နေဆိုင်ရေးရာဌာနတွေကလွဲပြီးကြိုက်တဲ့လူကိုဝန်ကြီးခံနိုင်ပါတယ
်သမရလောင်းဖြစ်မဲ့ဒုသမရကိုရွေးချယ်တင်မြှောက်ရမှာစစ်တပ်ကိုယ်စားလှယ်အုပ်စုဟာပြည်သူ့လွတ်တော်အမျိုးသားလွတ်တော်တွေနဲ့ဒန်းလူကြီးတူဖြစ်နေပါတယ်။ဒါကြောင့်မို့စစ်တပ်ကိုယ်စားလှယ်ဟာအခြေခံဥပဒေပြင်ဆင်တဲ့ကိစ္စမှသာဩဇာအာဏာရှိနေတာမဟုတ်ပဲသမရရွေးချယ်တင်မြှောက်ရမှာလည်းအရေးပါနေပါတယ်။စစ်တပ်ကိုယ်စားလှယ်တွေတင်မြှောက်သူဟာဒုသမရတနေရာကိုအမြဲတမ်းရရှိနေမှာဖြစ်ပါတယ်။စစ်တပ်ကိုယ်စားလှယ်166ဦးဟာဒုသမရတအူးရွေးချယ်တင်မြှောက်နိုင်တဲ့အပြင်သမရတင်မြှောက်ပွဲမှာလည်းစံတာမဲပေးနိုင်ပါတယ်။အရသာအမှတ်နေရာတွေထဲမှာအကြောင်းအမျိုးမျိုးကြောင့်လစ်လပ်နေတာတွေရှိပေမဲ့စစ်တပ်ကိုယ်စားလှယ်ကတော့အမြဲတမ်းယာကိုင်နှုံးပစ်ရှိနေတာကလည်းတပန်းတာနေပါတယ်
။သမရရွေးချယ်တင်မြှောက်ပွဲမှာပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်အားလုံးကမဲဆန္ဒပေးကြမှာဖြစ်ပါတယ်။စစ်တပ်ကိုယ်စားလှယ်166ဦးနဲ့ရွေးကောက်ပွဲနိုင်တဲ့အမှ498ဦးပေးတဲ့ဆန္ဒမဲကိုအများဆုံးရသူဟာသမရသစ်ဖြစ်လာပါလိမ့်မယ်။ပြည်ခဲ့တဲ့သမရရွေးပွဲကိုကြည့်ရင်စန္ဒမဲအများဆုံးရသူဟာသမရဖြစ်လာပြီးသူ့လောက်မဲမရသူ2ဦးဟာဒုသမရဖြစ်လာကြပါတယ်ဒုသမရထဲမှာမဲပူရသူကသာယာယီသမရလုတ်ပိုင်ခွင့်ရှိပါတယ်ရွေးကောက်ပွဲကျင်းပပြီး3လလောက်ကြာမှသမရတင်မြောက်တဲ့အတွက်လွှတ်တော်တွင်းမှာစီယုံရေးစင်ပြီးအပေးယူလို့ဖို့အချိန်အများကြီးရှိပါတယ်လုံးကနေရွေးကောက်ပွဲမှာပြည်ခိုင်ဖြိုးဟာပြည်သူ့လွတ်တော်မှာ220ဦးအမျိုးသားလွတ်တော်မှာ124ဦးစုစုပေါင်း346ဦးအနိုင်ရရှိခဲ့ပါတယ်။ကျန်တဲ့အရသာအမှတ်152ဦးနဲ့စစ်တပ်ကိုယ်စားလှယ်166ဦးပေါင်းလိုက်ရင်318ဦးသာရှိတဲ့အတွက်ပြည်ခိုင်ဖြိုးကမမီပါဘူး။သမရအရေးချင်းတတ်မှတ်ချက်ကိုပြင်ဖို့အလားအလာမရှိသလောက်ဖြစ်နေတာမို့NLD ပါတီဟာရွေးကောက်ပွဲဝင်မယ်ဆိုရင်ဒုသမရအဖြစ်ရွေးချယ်တင်မြှောက်မဲ့ပုဂ္ဂိုလ်ကိုသတ်မှတ်ဖို့လိုပါတယ်။ဒါလို့မလုပ်နိုင်ဘူးဆိုရင်လက်ရှိအခြေအနေမှာ NLD ပါတီဝင်တွေဟာလွတ်တော်ကိုယ်စားလှယ်နေရာအများစုကိုအနိုင်ရရှိလိုက်ရင်တောင်သမရအစိုးရသစ်ဖွဲ့စည်းနိုင်မှုအလားအလာအလွန်နည်းနေပါလေခင်ဗျာ
။ဦးအောင်ခင်ရဲ့အတူကိုကျော်သိန်းတို့တင်ဆက်ခဲ့တဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင်။တိုင်းရင်းသတင်းတော်အစီအစဉ်ကိုမထုတ်လွှင့်ခင်မှာလာမယ့်ဒီစနေနေ့ညတိုက်ရိုက်လီလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာတွေကိုတော်ရရှင်ကိုကြိုတင်အသိပေးချင်ပါတယ်ရှင
်။တော်ရှင်များခင်ဗျာ။ KNU မြို့သားစီယုံ KNU ဌာနချုပ်ရှိတဲ့လော်ခီလာမှာအခုလက်ရှိကျင်းပနေတဲ့တိုင်းသားညီလာခံအတွင်းအစိုးရနဲ့လုံမဲ့တနင်္ဂနွေအတိုင်းတာပြစ်ခတ်ရက်စေးရေး NCA သဘောတူညီချက်အပေါ်မှာတိုင်းသားခေါင်းဆောင်တွေကြားမှာအမြင်မတူမှုတွေတွေ့နေရပါတယ်။မြန်မာအစိုးရကမျှော်မှန်းနေတဲ့ဒီနှစ်အတွင်း NCA သဘောတူညီချက်ရဖို့ဆိုတာဟာအခုဒီလော်ခီလာညီလာခံကနေပြီးတော့ဘလောက်ထိနှိမ့်ဆက်မှုရှိလာပြီလဲဆိုတာကိုဒီလာမဲ့စနေညပိုင်းဒိုင်းဒီလိုက်အစီအစဉ်မှာဆွေးနွေးသုံးသပ်ဖို့ရှိပါတယ်။ပါဝင်ဆွေးနွေးမင်းမြန်လူတွေတို့ရရှင်တွေ VOE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါမှမဟုတ်မိမိရဲ့ယူဆမိမိမင်းမြန်လူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ဗ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323829994ဖြစ်ပြီးတော့ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းမဲ့တော်ရရှိနေကိုကြိုဆိုပါရစေခင်ဗျာ။
တော်ရရှင်တွေအချိန်မီဆက်သွယ်လာကြဆက်ချင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်ပြီးတော့ဖိတ်ခေါ်ပါရစေရှင်။အခုကတော့ဒီတိုင်းရင်သတင်းလွှာအစီအစဉ်ထုတ်လွှင့်ပေးမယ့်အချိန်ပါ။နေကြတဲ့ကြသတင်းတောက်တွေစူးစီးတင်ပြထားတဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ပါရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါပြည်နိုင်ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့တအံလက်နက်ကင်ဖွဲ့ TNL နဲ့ကိုကန့်တပ်ဖွဲ့တို့ကိုအစိုးရအနေနဲ့ပြည်ပရန်သူတွေအနေနဲ့မဆက်ဆံသင့်ဘူးလို့ UNFC ဥက္ကဋ္ဌဗိုလ်ချုပ်ကြီးအမန်လာကလော်ကီလာတိုင်းရင်သားအစည်းအဝေးမှာပြောဆိုခဲ့ပါတယ်တန်တိုင်းနာနဲ့ဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့ပါတီဝင်18ဦးကိုတောင်ပိုင်းရှမ်းပြည်တပ်မတော်ကနေတပ်သားတွေအဖြစ်ခေါ်ယူခဲ့တယ်ဆိုတာနဲ့ပထမဆုံးအမျိုးသမီးပါတီတီထောင်ခွင့်ပြုလိုက်တဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ဒီမှာကနန်းဟောင်းပါရှင်တရင်တွေကိုဆိုင်းမုန်းနဲ့အတူတင်ဆက်သွားမှာပါ။မြန်မာဆရာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားနေစေဖြစ်တဲ့တအန်းလက်နဲ့ကင်အဖွဲ့ TNLA နဲ့ကိုကန့်တပ်ဖွဲ့တို့ဟာ UNFC အဖွဲ့ဝင်တွေဖြစ်ပြီးမြန်မာနိုင်ငံမှာတရားဝင်တိုင်းရင်းသားတွေဖြစ်တဲ့အတွက်အစိုးရအနေနဲ့ပြည်ပရန်သူတွေအနေနဲ့မဆက်ဆံတင်ဘူးလို့ UNFC ဥက္ကဋ္ဌဗိုလ်ချုပ်ကြီးအန်ဘန်လာကပြောပါတယ်။ကရင်အမျိုးသားစည်းရုံး KNU ထိန်းချုပ်နယ်မြေလော်ခိလာမှာကျင်းပနေတဲ့တိုင်းရင်းသားလက်နက်ကင်တွေရဲ့ထိပ်သီးခေါင်းဆောင်တွေရဲ့ဒုတိယနေ့အဖွဲ့မိန့်ခွန်းမှာပြောကြားခဲ့ဖြစ်ပါတယ်။ဒါပြင်တိုင်းရင်းသားရန်စုတွေထဲမှာတမရဦးသိန်းစိန်အစိုးရရဲ့ Federal ပြည်ထောင်စုတည်ဆော့ရေးကိစ္စကိုနားယောင်သူတချို့ရှိနေပြီးတော့2008ဖွဲ့စည်းပုံအခြေခံဥပဒေထဲမှာလည်း Federal လိုလိုရေးဆွဲထားပြီးနိုင်ငံရေးဆွေးနွေးတဲ့အခါကျမှနောင်တရတာမျိုးမဖြစ်ဖို့တတိထားတင်တယ်လို့ဗိုလ်ချုပ်ကြီးအန်ပန်လာကထည့်သွင်းပြောကြားသွားပါတယ်။ဒီလခံမှာလိလာသူအနေနဲ့ကမ္ဘာကုလသမဂ္ဂအထွေထွေအသွင်းရေးမှူးရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးမစ္စတာဗီဂျေနမ်ဘီယာပါဝင်တရုတ်နဲ့ဂျပန်တို့ပါဝင်တဲ့အဖွဲ့၈ဖွဲ့တက်ရောက်ခဲ့ပါတယ်။လော်ခိလာမှာကျင်းပတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့များရဲ့ညီလာခံမှာတနင်္ဂနွေလုံးအပြစ်ခတ်ရဆဲရေးသဘောတူစာချုပ်မှုကြမ်းကိုအတည်ပြုရေးကိစ္စနိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းကိစ္စနဲ့ရှေ့လုံငန်းစဉ်တွေအကြောင်းကိုဆွေးနွေးသွားမှာဖြစ်ပါတယ်။
ရှမ်းပြည်တောင်ပိုင်းမောက်မိုင်မြို့နယ်ဘက်မှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ကတတတိစုဆောင်ရမှာရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ် SNLD ရဲ့ပါတီဝင်18ဦးကိုတပ်သားပြစ်ဖြစ်ခေါ်ယူခဲ့တဲ့ပေါ်နိုင်ငံရေးပူးပေါင်းဆောင်ရွက်ရမယ့်အချိန်မှာဒီလိုလှုပ်ဆောင်ချက်ဟာမဖြစ်သင့်ဘူးလို့ SNLD ပြောရေးဆိုခွင့်ရှိသူစိုက်လက်ကပြောပါတယ်SNLD ပါတီဝင်တွေကိုတတတိခေါ်ဆောင်တဲ့ပေါ် SNLD ဘက်ကအကြောင်းကြားလာတာမျိုးမရှိသေးဘူးလို့တောင်ပိုင်းရှမ်းပြည်တပ်မတော်ပြောခွင့်ရပုံမူလာဆိုင်ကပြောပါတယ် RCSS SSA ကနေရှမ်းပြည်တောင်ပိုင်းမြောက်ပိုင်းမှာတတတိစုဆောင်နေတာကြောင့်ဒေသခံတွေအနေနဲ့စိုးရိမ်မှုဖြစ်ပွားနေပြီးဒေသတွင်းလူငယ်တွေထောင်ချီထွက်ပြေးတိမ်းရှောင်နေတယ်လို့ဘယ်လန်ခရိုင်မန်းကင်ဒေသခံတွေကပြောပါတယ
်မြန်မာအစိုးရနဲ့ပြည်ထောင်စုအဆင့်အပြစ်ခတ်ရဆေးရေးလက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSA အဖွဲ့ရဲ့လွယ်တိုင်းလျှင်ဌာနချုပ်မှလူရင်းအား1500ကျော်ရှိတဲ့စစ်တနားစင်းပွဲအခမ်းအနားတရကျင်းပပါတယ်ဂျွန်လ၂ရက်နေ့မှာကျင်းပတဲ့စစ်တနားစင်းပွဲမှာဒုဗိုလ်ကနေဗိုလ်ကြီးအဆင့်ရှိတဲ့အရာရှိငယ်152ဦးဒုတက်ကကနေတက်ကကြီးအဆင့်ရှိတဲ့383ဦးတို့ကအုပ်ချုပ်ရေးပိုင်းစီမံခန့်ခွဲရေးပိုင်းကိုလေ့လာတင်ယူခဲ့ပြီးရဲဘော်1060ဦးကတော့အခြေခံစစ်ပညာကိုတင်ကြားပြီးမြောက်တာလို့သိရပါတယ်အဆိုပါတင်တဲ့စင်းပွဲမှာခေါင်းဆောင်ဖြစ်သူဒုတိယဗိုလ်ချုပ်ကြီးရစကတက်ရောက်ခဲ့ပြီးဒေါ်လာရေးသတိရှိဖို့မင်ခွန်ပြောကြားခဲ့ကြောင်းအခမ်းအနားတက်ရောက်ခဲ့တဲ့ RCSS SSA အကြံပေးပုဂ္ဂိုလ်စောက်ပင်ခမ်းကပြောပါတယ်
လာမယ့်2015ရွေးကောက်ပွဲအတွက်ရခိုင်အမျိုးသားပါတီ ANP ကနေပြည်내လူတော်ပြည်သူလူတော်နဲ့အမျိုးသားလူတော်နေရာအတွက်မြို့နယ်၄ခုမှကိုယ်စားလှယ်တွေဝင်ရောက်ရှင်ပြိုင်ဖို့ရွေးချယ်ခဲ့ပါတယ် အခုရွေးချယ်ပြီးသွားတဲ့မြို့နယ်တွေကတော့ရသေတောင်မြောက်ဦးပုံနာကျွန်းနဲ့ကြောက်တော်မြို့နယ်တွေဘက်မှကိုစလေလောင်းတွေကိုမေလာနောက်ဆုံးဘက်ကမြို့နယ်လိုက်ပါတီဝင်တွေရဲ့စန္ဒမင်းနဲ့အရွေးခံကိုစလေ73ဦးကိုရွေးချယ်ခဲ့ကြပြီးဖြစ်ပါတယ်။တခြားမြို့နယ်တွေမှာလည်းကိုစလေတွေကိုမြို့နယ်လိုက်ပါတီဝင်တွေရဲ့စန္ဒမင်းနဲ့ဆက်လက်ရွေးချယ်သွားမယ်လို့ပါတီကောင်ဆောင်တွေကပြောပါတယ်။
ကရင်ပြည်နယ်ဗအံမြို့နယ်မိုင်းကန်အုပ်စုပတုတ်အရှိကွေးမှရှိတဲ့မြေလွတ်မြေရိုင်းတွေမှာကြော်လွမ်းမိုးကုမ္ပဏီကနေနှစ်ရှည်ခံပြီးပင်တွေဝင်ရောက်စိုက်ပျိုးမှုကိုရပ်ဆိုင်ဖို့ဒေသခံတွေနဲ့ကုမ္ပဏီပိုင်ရှင်တို့ကဇွန်လ3ရက်နေ့ကမိုင်းကန်ရွာမှာတွေ့ဆုံရှင်းလင်းခဲ့ကြပါတယ်။ကုမ္ပဏီကဝင်ရောက်စိုက်ပျိုးတဲ့လယ်မြေဟာဘယ်သူမှမပိုင်ဆိုင်တဲ့အများပိုင်တစ်တော့ area ဖြစ်တဲ့အတွက်မစိုက်ပျိုးဖို့ကန့်ကွက်ရတယ်လို့မိုင်းကန်ဒေသခံတွေကပြောပါတယ်။ကွန်မြူနီနေနဲ့ကတီလက်မြေတွေကိုတန်ရတန်ကြီးပေါက်ဆင်းနေဝယ်ယူထားတဲ့အတွက်ကန့်ကွက်မယ်ဆိုရင်လည်းတက်တေခိုင်လုံစွာနဲ့ကန့်ကွက်ဖို့နဲ့ဥပဒေကြောင်းအရာဖြေရှင်းသွားမယ်လို့ကွန်မြူပန်ရှင်ဦးကျော်လွမ်းမိုးကပြောပါတယ်။အငင်းပွားဖွယ်ရမြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးမိုင်းကန်ဒီရခန်တွေကနေမေလ29ရက်နေ့မှာဗအံမြို့နယ်မြေစင်းဦးစီးဌာနကိုကန့်ကွက်စာပေးပို့ခဲ့ပါတယ်။
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။လာမယ့်2025ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့အမျိုးသမီးတွေနဲ့ဖွဲ့စည်းထားတဲ့အမျိုးသမီးများပါတီမွန်အမီနဲ့မေလ28ရက်နေ့ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေပါတီတည်ထောင်ခွင့်ပြုလိုက်ပြီးဖြစ်ပါတယ်။အခုလိုအမျိုးသမီးပါတီပေါ်ပေါက်လာတဲ့အပေါ်မွန်နိုင်ငံရေးပါတီတွေနဲ့မွန်အဖွဲ့အစည်းတွေကြားမှာဘလို့အမြင်ရှိနေတယ်လဲဆိုတော့ကိုမင်းရင်စနိုင်းရဲ့စူးစီးချက်ကိုနိုင်ကွန်းအင်ကနေအခုလိုတင်ဆက်ထားပါတယ်။
အမျိုးသမီးပါတီအနေနဲ့အမျိုးသမီးနဲ့ကလေးခွေရေးအတွက်ဦးစားပေးလှုပ်ဆောင်သွားမယ်လို့ပါတီဥက္ကဋ္ဌမိတန်းရှင်ကနေအခုလိုပြောပါတယ
်။အဓိကအမျိုးသမီးကဏ္ဍတွေအမျိုးသမီးတွေရဲ့ဘဝနှိမ့်နေလုံးကကလေးတွေရဲ့ပြင်ဆင်ရေးစမ်းမရေးပေါ့နော်ဘဝနှိမ့်ဖို့အတွက်ဘန်းကြောင်းရှာပြီးတော့လေးပြင်ရတဲ့ပုံစံနဲ့ပေါ်ရမယ်
။အမျိုးသမီးတွေအနေနဲ့လှုပ်လှစွာပါတီတည်ထောင်ခွင့်ရှိတယ်လို့မွန်သေးတာလုံးဆိုင်ရာဒီမိုကရေစီပါတီကဗဟုလုံမှုဆောင်ကော်မတီဝင်နိုင်ချန်ရိတ်ကနေအခုလိုပြောပါတယ
်။မျိုးသမီးပါတီအတင်းနဲ့ကောင်းတယ်ဟုတ်သူပါတီဖွဲ့မယ်ဘဖွဲ့ရဘူးလို့ကျွန်တော်ပြောလို့မရဘူးခုနသဘောထားဖွဲ့ရပါလို့ရှိတယ်ပြင်ဖွဲ့ဖွဲ့စည်းပါလို့ရှိတယ်ပါတီဖွဲ့ပါလို့ရှိတယ်ဘောမတူဘူးလည်းတော့ပြောလို့မရ
လက်ရှိနိုင်ငံရေးကဏ္ဍမှာအမျိုးသမီးတွေရဲ့ပါဝင်မှုနှုန်းကနည်းပါးနေတဲ့အတွက်အမျိုးသမီးပါတီပေါ်ထွန်းလာတော့ကိုကျူးဆူတယ်လို့မော်လူမှုဖွဲ့စည်းကတက်ကြွလှုပ်ရှားသူဥမိုက်ကယ်ကအခုလိုပြောပါတယ
်နိုင်ငံရေးအခမ်းအနားမှာပါဝင်မှုနည်းနေတယ်အခုဆိုကိစ္စကိုထိုးဖောက်ပြီးတော့အမျိုးသမီးတွေရဲ့ဆော့ဆောင်မှုအခမ်းအနားကလည်းမနိုင်တဲ့အကြောင်းဒါတို့ထုတ်ပြလိုက်တဲ့ပုံစံမျိုးဖြစ်နေလားကျွန်တော်မြင်တာပေါ့ဒီမြန်မာနိုင်ငံရဲ့နိုင်ငံရေးကသမီးတွေကိုနေရာပေးတာအားနည်းတယ်အပိုင်းရှိတဲ့အတွက်ဒီလိုအမြင်ရှိတဲ့အမျိုးသမီးတွေကဒီလိုဖောက်ထွက်တာကတော့ကောင်းပါတယ
်မွန်ပြည်နယ်သွေးမှာဆိုရင်မွန်နိုင်ငံရေးပါတီတွေဖြစ်တဲ့မွန်ဒေသလွတ်ဆိုင်ရာဒီမိုကရေစီပါတီရဲ့မွန်မျိုးသားပါတီရဲ့ဆိုပြီးနှစ်ဖွဲ့ရှိနေပြီးပေါင်းစည်းရေးမှာခက်ခဲနေတဲ့အနေအထားမှာရှိနေပါတယ်ဒီလိုအနေအထားမှာချင်းချင်းညှိနှိုင်းမှုမရှိဘဲရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့ရင်ဆန္ဒမဲတွေကွဲရောနိုင်တယ်လို့လွတ်လပ်သောမွန်သတင်းအေဂျင်စီအေရာချုပ်နာဂဆမွန်ကနေသူ့အမြင်ကိုခုလိုပြောပါတယ်
ဒီမွန်ပါတီတုံးပါတီနေနဲ့ပြည်နိုင်ကြလို့မရဘူးဆိုရင်တော့မွန်ပြည်သူတွေပယ်တဲ့နိုင်ငံကပြတ်ကျက်သွားနိုင်တာပါနော
်အမျိုးသမီးပါတီကို2014ခုနှစ်အောက်တိုဘာလ14ရက်နေ့မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံပါတီထူထောင်ခွင့်ရှောက်ဆခဲ့ပြီးအခုပါတီတည်ထောင်ခွင့်ကျလာတာလည်းဖြစ်ပါတယ်ခင်ဗျာ
ဆက်ပြီးတော့ရှမ်းပြည်မြောက်ပိုင်းနမ်တူမြို့နယ်အတွင်းမြန်မာစစ်တပ်နဲ့ TNLA တအမ်းပလောင်တပ်ဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားမှာကိုစိုးရိမ်လို့ဒေသခံယာကနန်းကနေရက်ကနေထွက်ပြေးပြီးတိတ်ဆောင်နေရပါတယ်ဒီအချိန်လေးကိုတော့ဆိုင်းမင်းကနေစူးစီးတင်ဆက်ထားတဲ့သတင်းလွှာကိုကြားကြားရမှာပါရှင
်ရှမ်းပြည်မြောက်ပိုင်းနမ်တူမြို့နယ်အတွင်းမှာတအန်းခေါ်ပလောင်မြို့တာလူမြောက်ရေးတပ်မတော် TNLA နဲ့အစိုးရတပ်မတော်ကြားစီရေးတင်းမာနေလို့နှစ်ဖက်တပ်ဖွဲ့တွေကြားအချိန်မရွေးတိုက်ပွဲဖြစ်ပွားလာနိုင်တဲ့အနေအထားကြောင့်နေရက်ကနေထွက်ပြေးတိတ်ဆောင်နေရတယ်လို့လာရှိုးမြို့ကိုမိသားစုနဲ့ရောက်ရှိလာတဲ့စိုက်ပန်းကပြောပါတယ်
ဆက်စလုံးကလည်းကျွန်တော်ရွာနာကိုချိန်နေတာပေါ့နော်ချိန်မြေတစ်ပွဲဖြစ်နေနေဆိုတော့ကျွန်တော်တို့လည်းရွာထဲမှာရေရေပေါ့အဲကြောင့်ကလေးတွေလည်းနေရီကိုလည်းကြည့်ခိုင်းစီချင်လို့
မြန်မာစစ်တပ်နဲ့တအားပလောင်တပ်ဖွဲ့တို့ထိတ်တက်ဖြစ်ပွားဖွယ်နေတာကြောင့်နမ်တူမြို့နယ်ကနားဆိုင်ရွာလိုက်ပြေနမ်ကတ်ပန်ကင်း কমুজাং খুব লুকল খাইও সারে ইয়াদু ইয়া দানিয়া খাহা নাম দুমিও পনে লাশিও মিও নি নাদো থপি দেং শাওনি জাবারে টিসি পে দেং শাওনি রে দুরে হা সাটাও ইয়ে মা খে টুই নি রে লুলে সোবারে মিয়মা সিতা নে দাইন দালে নে কাইন দা ফয় টু জা নিশি লাজা ফি পোয়া নি রে প্রতিপক্ষ রুই জাং পিদু রে দা ঠি খাই নি না নি রে দ্বয় টাই বয় রে কো ইয়াতান টিন বি লো শান দাইন দা মিয়া ডেমোক্রেসি ফয় চৌ বিয়ো খুইন ইয়া সাইলে কা আকু লো বিয়ো বারে
কেউ শ্যামিমা ফেলে টাইপরি বেপরিবে নাও কৌলো ছেত টাইপরি কেন শ্যামি না পারে মোলো সাইয়া তামো নাও
তাই টাইপরি বাইপো নিয়ে পারে ဒီကတော့ကိုရဘောကတော့လမ်းကြောင်းတစ်ခုပြီးလို့ရှင်လားလမ်းကြောင်းဟိုမှာကျွန်တော်ဆက်သွားရုံပဲအာဒီကျွန်တော်ကလည်းဒီစီပွဲကိုလိုလာတဲ့ပြည်ထောင်ဟုတ်ပါဘူးပြီးခဲ့တဲ့မေလနဲ့စစ်တုံးရနေ့ကလည်းမြန်မာစစ်တပ်နဲ့တောင်းပလောင်တပ်ဖွဲ့တို့အကြဖြစ်ပွားတဲ့တိုက်ပွဲတွေကြောင်းနမ်ဒူမြုပ်နယ်ကနားဆိုင်ရွာနဲ့အနီးနားပတ်ဝန်းကျင်ကယွာသာလေးရာနီးပါးဟာနမ်ဒူမန်ဆန်ဘက်ကိုတင
အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါရှင်
မြန်မာဆိုရစစ်တပ်နဲ့လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့တအောင်းလက်နက်ကိုင်တပ်ဖွဲ့ TNLA နဲ့ကိုကံတပ်ဖွဲ့တို့ဟာမြန်မာနိုင်ငံမှာတရားဝင်တိုင်းရင်းသားတွေဖြစ်တဲ့အတွက်အစိုးရအနေနဲ့ပြပရန်သူတွေအနေနဲ့မဆက်ဆံတင်ဘူးလို့ UNFC ဥက္ကဋ္ဌဗိုလ်ချုပ် GN ဘန်လာကနော်ခိလာတိုင်းရင်းသားညီလာခံမှာပြောဆိုခဲ့ပါတယ်ရှမ်းတိုင်းနားမြတ်ဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့ပါတီဝင်18ဦးကိုတောင်ပိုင်းရှမ်းပြည်တပ်မတော်ကနေကတ္တာတစ်အဖြစ်ခေါ်ယူခဲ့တဲ့လွတ်ဆောင်ချက်ဟာမဖြစ်သင့်ဘူးလို့ SNLD ဘက်ကပြောပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI1 တော့ဒါတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
내자리다드린다우트이수시띵빠래타인드린로아시즌고나신게자라바디시즌네두뷰위가틀린네배신간나리드린네드린싸마리고뷰위인터넷웹사이트레이사 burmese.vuanews.com 마아탄네나신나이들루퇴탄드린리고로싸네바찌루야바레신뷰위의자다리니냐미마바다시즌리고워싱턴 DC 묘로가니다이야이틀린니다바မနက်ဖြန်ဒီမနက်6နာရီကနေ9နာရီထိစစ်စင်တွေကိုတော့လိုင်းဒိုမီတာ30 40 49နဲ့50တို့ကနေဖန်ယူနာဆင်လို့ရပါတယ်ရှင်။အခုကတော့ဒီကြံနေသေးတဲ့အချိန်မှာနောက်ဆုံးရသတင်းအချင်းချုပ်ကိုကိုအောင်လွင်ကတက်လက်ကြီးညာပေးပါမယ်ရှင
်။မြန်မာနိုင်ငံမှာပြောင်းလဲတွေလှုပ်ဆောင်နေပေမဲ့စစ်မှန်တဲ့ဒီမိုကရေစီပေါ်ထွန်းလာဖို့စင်ကုံမှုတွေရှိနေတော့မှဖြစ်တဲ့အကြောင်းအမေရိကန်ထိတ်တန့်တက်လွတ်တော်မှတူကသတိပေးလိုက်ပါတယ်။မွတ်စလင်ရိုဟင်ဂျာပြဿနာတိုင်းဒေသနဲ့ကနေငင်းရဲရရှိနိုင်မှုအခြေခံဥပဒေပြင်ဆင်ရေးစရတွေလို့လှုပ်ဆောင်ရမယ့်ကိစ္စတွေအမြောက်များရှိနေစေဖြစ်တဲ့အကြောင်းအမေရိကန်တက်လွတ်တော်လူများစုခေါင်းဆောင်မစ်မက်ကွန်နဲကဒီကနေ့ပဲပြောကြားခဲ့တာပါရှေ့လာမယ့်လတွေအတွင်းမြန်မာနိုင်ငံမှာဘာတွေဖြစ်လာမလဲဆိုတာကိုအမေရိကန်ပြည်အောင်စုအနေနဲ့စဉ်ဆက်မပြတ်စောင့်ကြည့်သွားမှာဖြစ်တယ်လို့ပြည်ရင်ပြောင်းလဲရေးတွေရလဒ်တီးဟာမြန်မာနိုင်ငံနဲ့အမေရိကန်တို့ကြားတန်တမာရေးစီးပွားရေးစီးရဲရဆက်ဆံမှုတွေပေါ်တက်ရောက်မှုရှိနိုင်တယ်ဆိုပြီးတော့လည်းပြောဆိုသွားပါတယ်မြန်မာစိုးရနဲ့ကိုကန်တပ်ဖွဲ့တွေကတိုက်ပွဲတွေအတွင်းဘုံတွေလက်နက်ကြီးကြီးစံနေမကြာခဏကြောက်ရွံ့လေးရှိတဲ့တရုတ်နိုင်ငံယူနန်ပြည်နယ်ထဲမှာတရုတ်စစ်တပ်ကဒီသတင်းပတ်စောပိုင်းစီးရဲလေးချင်းတဲ့အပေါ်မှာမြန်မာစိုးရကသတိပေးလိုက်ပါတယ်တကယ်စစ်မြေပြင်မှာလို့ကြီးစစ်တွေနဲ့ပြစ်ကတ်ပြီးလေးချင်းတဲ့အပေါ်မှာစိုးရိမ်မိတဲ့အကြောင်းမြန်မာနိုင်ငံကြားရေးဝန်ကြီးဦးနှမ်းမောင်လင်းကပြောဆိုခဲ့တာပါတရုတ်နိုင်ငံဘေကျင်းမြို့ကတရားနာမင်းရင်းမြစ်မှာလွန်ခဲ့တဲ့1989ခုနှစ်တုန်းကဒီမိုကရေစီတောင်းဆိုဆန္ဒပြသူတွေကိုနှင်းနှင်းခဲ့တဲ့နှစ်ပတ်လည်အထိမ်းအမှတ်ခံရပြီးဟောင်ကောင်ကျွန်းမှာပြောင်းနိုင်မီထွန်းစုတောင်းပွဲတွေကိုကျင်းပခဲ့ကြပါတယ်။ယူကရိန်းနိုင်ငံရှိအိမ်မှာဒီသတင်းပတ်တဲ့တိုက်ခိုက်မှုအသစ်တွေတကြောပြန်ပေါ်ပေါက်ခဲ့တာဟာဖေဖော်ဝါရီလထဲမှာရရှိထားတဲ့အပြစ်ခတ်ရစဲသဘောတူညီချက်ကိုပြောင်ပြောင်နှင်းနှင်းချိုးဖောက်အောင်ရောက်တဲ့အကြောင်းဥရောပသမဂ္ဂ EU ကဝေဖန်လိုက်ပါတယ်။တိုက်ခိုက်မှုအသစ်တွေကြောင့်နောက်ထပ်ပြင်းထန်တဲ့အခြေအနေတွေပေါ်ပေါက်လာနိုင်တယ်လို့လည်း EU ကော်မရှင်နာမင်းကြီးရဲ့ပြောခွင့်ရသူကဒီကနေ့မှပဲဘရက်ဆစ်မြို့မှာပြောဆိုသတိပေးခဲ့တာပါ။
သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာပါရှင်။ဇွန်လ4ရက်ကြာသာရီနေ့ည VUE အစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညအစီအစဉ်ထုတ်လို့ရေမှုကတော့ခင်မျိုးသက်ဖြစ်ပြီးတော့စပိုင်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ကျွန်မကတော့ခင်ပြူထွေးပါရှင်။ VUE American တန်ရဲ့ကြာသာရီနေ့ညအစီအစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 32 25လိုင်းဒိုမီတာ50နဲ့အထိအစောပိုင်းနာရီဝက်9နာရီကနေ9နာရီခွဲအထိကိုတော့လိုင်းလက်မီတာ190 kHz 1500ကနေအတန်လွှင့်ပေးခဲ့တာပါ။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ VUE ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.